Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အတန်ရဲ့2022ခုနှစ် January 14ရက်နေ့တောက်ကြနေမနေ့ပဲအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ9.3049နဲ့ဒိုင်းလာမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူထုတ်လွှင့်သွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြပေးမှာပါဒီနေ့နားဆင်ရမယ့်သတင်းတွေမှာတော့ဆူဒန်မှာဆက်ရနာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုကြည်စစ်တွေနဲ့ပြစ်ခတ်နှိမ်နှင်းခံရတဲ့သတင်းကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မကြသေးငံမြန်မာနိုင်ငံခီးစဉ်ပေါ်အာဆီယံနိုင်ငံတွေကြားစိုးရိမ်တဲ့သဘောထားတွေထွက်ပေါ်နေတဲ့တဲ့င်းစားရီပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေပြီးမှတော့သတင်းပေးပို့ချက်တွေကိုစတိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်သတင်းပေးပို့ချက်တစ်ခုတည်းမှာဆိုလို့ရှိရင
်ချက်ဆောင်ကိစ္စတော်တော်ခက်တယ်အဲဒါဆိုလို့ဆိုတော့ဒီရီယာတာအများကြီးကတော့ကြောင်းဝင်းမြင့်နဲ့ကြီးတဲ့အတွက်ဒီနေ့ထဲမှာကျေးရဲ့မိတ်ဆွေတွေဝင်သွားတာလို့ထောက်တော့မှာ
ရှာပြည်နယ်ကတိုက်ပွဲတွေနဲ့စစ်ပီးဒုက္ခတွေတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ထဲမှာမကြမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်။ဒါအပြင်ကြားပြည်နယ်ထဲမှာလေကြောင်းကနေပါတိုက်ခိုက်နေတဲ့အခြေအနေတွေနဲ့စစ်ပီးဒုက္ခတွေတွေအကြာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှာကိုစိုးရိမ်နေရတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍကလေးကိုဆက်လက်တင်ပြပေးမှာပါ။အခုတော့ကျွန်တော်တို့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကူအောင်လင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးကြပါအောင်ခင်ဗျာ
။ဆူရနိုင်ငံမှာဆက်အနာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေနိုင်ငံဝန်ဆက်လက်ပေါ်ပေါက်နေချိန်မှာပဲကြာသမနေ့နေ့ကခတ်တုံးမြို့တော်မှာဆန္ဒပြသူတွေကိုမျက်ရည်ယူပုံးနေကြီးစစ်တွေနဲ့ပြစ်ခတ်ဖြုတ်ခွဲတဲ့အကြောင်းတကြွလှုပ်ရှားသူတွေကပြောပါတယ်။ဆူရမှာအသွင်ကူပြောရေးလုပ်ငန်းစဉ်ပေါ်စစ်တပ်နဲ့အရက်ဖက်ခေါင်းဆောင်တွေကြားတင်းမာမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့အောက်တိုဘာလ25ရက်နေ့မှာပဲအရသာဆူရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာပါ။ဆန္ဒသိမ်းမှုကိုဆန့်ကျင်လှုပ်ရှားသူတွေကတော့နိုင်ငံဝန်မှနေ့စဉ်ရက်ဆက်ပို့ဆိုသလိုဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပါတယ်။ကြာသပတေးနေ့မှာတော့ကတ်တွန်းမြို့တော်အပြင်ကတ်ရက်ရှိနေတဲ့အွန်ဒါမန်မြို့နဲ့ဒါဖော့ဒီသာနေရာတော်များမှာဒီမိုကရေစီရေးလှုပ်ရှားသူတွေကြီးတက်ဆန္ဒပြခဲ့တာပါ။စစ်ကောင်းဆောင်တွေအာဏာကဖယ်ရှားပြီးကိုတောင်းဆိုတဲ့ဆန္ဒပြသူတွေကိုကတ်တွန်းမြို့တော်ဘာရီရက်မှာလူညွေးတပ်ဖွဲ့တွေကပြစ်ခတ်နေနေရကဒဏ်ရာရသူ6ယောက်ထက်မနည်းရှိတယ်လို့လည်းတကြွလှုပ်ရှားသူတယောက်ကပြောပါတယ်။သမန္တနန်းတော်ကိုကြီးတက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုလူညွေးတပ်ဖွဲ့တွေကမြေရုပ်ပုံသုံးဖြုတ်ခွဲတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့သမန္တနန်းတော်အနီးဆန္ဒပြောင်းမှာလူညွေးတာဝန်ယူနေတဲ့ရဲမှူးတူဓာတ်ထုခံရပြီးတည်ဆုံတဲ့အကြောင်းကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဆူဒန်မှာအာဏာသိမ်းပြီးနောက်ပိုင်းနေနှင်းမှုတွေကြောင့်ဆန္ဒပြသူ60ကျော်တည်ဆုံပြီးရာနဲ့ချီဒဏ်ရာရတယ်လို့လည်းဒီမိုကရေစီလှုပ်ရှားသူတွေကပြောဆိုကြပါတယ်။
ယူကရိန်းနဲ့ဆက်တကြောရုရှားကတန်ရအလုံးရင်ချထားတာကြောင့်အခြေအနေတင်းမာနေတာကိုညှိနှိုင်းဖို့အတွက်ရုရှားနဲ့ OSCE ခေါ်ဥရောပနိုင်ငံများလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့တို့ကြားဗီယက်နမ်မှာကြာသပတေးနေ့ကပြုလုပ်တဲ့ဆွေးနွေးပွဲဟာရလဒ်တစုံတရာမရဘူးလို့ညှိနှိုင်းဆွေးနွေးသူတွေကပြောပါတယ်။ဒါဟာသတင်းပတ်အတွင်းရုရှားနဲ့အနောက်နိုင်ငံတွေကြားတန်တမန်ရေးဆွေးနွေးမှုတက်တရအချင်းပြုလုပ်တာဖြစ်ပြီးအဖြစ်တစုံတရာမရပဲပြီးဆုံးခဲ့ရတာပါ။ဆွေးနွေးပွဲတွေအပြီးOSCE ရဲ့ရုရှားဆိုင်ရာအမြဲတမ်းကိုယ်စားလှယ်အလက်ဆန်ဒရာလူကာရှိဗစ်ကသတင်းတောက်တွေကိုပြောရမှာတော့ဆွေးနွေးပွဲတွေဟာစိတ်ပျက်စရာကောင်းကြောင်းနဲ့သူ့အနေနဲ့ပိုအရေးပါပြီးခြေခြေမြေ့မြေ့ရှိတဲ့ဆွေးနွေးမှုကိုမျှော်လင့်ခဲ့တာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့သူကရုရှားဆူအနေနဲ့တန်တမန်ရေးချိုးဖောက်မှုကိုလက်လျှော့မှာမဟုတ်ကြောင်းပြောပါတယ်။ရုရှားကဒီသတင်းပတ်စောပိုင်းမှာအမေရိကန်ကိုယ်စားလှယ်တွေနဲ့ဂျနီဗာမှာတွေ့ဆုံဆွေးနွေးသလို NATO ခေါင်းဆောင်တွေနဲ့လည်း Brussels မှာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။
အမေရိကန်မှာ Omicron COVID ပိုးကူးစက်မှုတွေတိုးလာနေချိန်မှာပဲကာယောဂါတိုက်ဖြည့်အစီအစဉ်တွေကိုသမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်တယ်လို့အမေရိကန်ပြည်သူတွေကလည်းအားပေးနှစ်သိမ့်လိုက်ပါတယ
် I know we're all frustrated as we enter this new year. Omicron variant is causing millions of cases.
အလုံးတွေစိတ်ပျက်စရာဖြစ်ရတယ်ဆိုတာကိုနားလည်ပါတယ်။ရရှိဖြတ်တန်းရမှာဖြစ်ပေမဲ့ကြော်လွားနိုင်ကြမှာပါလို့ကြာသပတေးနေ့အင်ဖြူတော်က online CEO မှာသမ္မတဘိုင်ဒန်ပြောသွားတာပါ ကူးစက်မြန် Omicron COVID-4 တိုက်ဖျက်ရေးကြိုးပမ်းမှုအစီအစဉ်သစ်အဖြစ်ရှေ့သတင်းဘက်ကစအမေရိကန်တွေကိုနှကောင်းစည်းတွေခမဲ့ဝင်ငှပေးမှာဖြစ်တယ်လို့ရောဂါပိုးစစ်ဆေးတဲ့ပစ္စည်းနောက်ထပ်တန်း900ဝယ်ယူမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဆော့ဝိုင်းမှာလည်းကာယရောဂါတိုက်ဖျက်ရေးဒေါ်လာတန်း900သုံးဆွဲဖို့တမနာကကြေညာထားပါတယ်။ COVID-4 စစ်ဆေးတဲ့ပစ္စည်းတွေကိုအခမဲ့လိုချင်တဲ့သူတွေရှေ့သတင်းဘက်ကစအွန်လိုင်းကနေမှာယူနိုင်မှာဖြစ်ကြောင်းလည်းတမနာပိုင်ရင်ကပြောပါတယ်။အမေရိကန်မှာကိုဗစ်ရောဂါပိုးရှိမှရှိလူ95သန်းလောက်ကိုနေ့စဉ်စစ်ဆေးပေးနေပြီးနိုင်ငံအဝန်းအခမဲ့စစ်ဆေးနိုင်တဲ့နေရာပေါင်း2000လောက်ဖွင့်လှစ်ထားတာပါ။ကိုဗစ်ရောဂါကူးစက်မှုတွေကြောင့်ကျန်းမာရေးဆက်ရှောက်မှုလုပ်ငန်းတွေမှာမနိုင်မနှင်းဖြစ်နေတဲ့ပြည်내6ခုကဆေးရုံတွေမှာတာဝန်ထမ်းဆောင်မှုစစ်တပ်ကဆရာဝန်သူနာပြုနဲ့ကျန်းမာရေးဝန်ထမ်း120ဆေးလွှတ်မဲ့အကြောင်းလဲသမ္မတကပြောပါရတယ်။စစ်တပ်ကကျန်းမာရေးဝန်ထမ်း1000ဆေးလွှတ်မဲ့အစီအစဉ်ရဲ့အစအဖြစ်အမေရိကန်ကပြည်내ပေါင်း50ရှိတဲ့အထက်ကကိုဗစ်ကူးစက်မှုတွေကြောင့်အကူအညီရေးပေါ်လိုနေတဲ့နယူးယောက်၊နယူးဂျာစီ၊ရော့ဒ်အိုင်လန်၊အိုဟိုင်ယို၊မီရှိဂန်နဲ့နယူးမက္ကဆီကိုပြည်နယ်တွေကိုဆေးလွှတ်သွားမှာလည်းဖြစ်ပါတယ
်။အသက်မပြည့်သေးတဲ့မင်းကလေးတူကိုမဖွမ်းမွေးရလိန်ဆက်ဆံမှုရှိတယ်ဆိုတဲ့ဆွဆဲမှုတွေရင်ဆိုင်နေရတဲ့အန်ဒရူးမင်းသားကိုလက်ရှိထမ်းဆောင်နေတဲ့စစ်ဖက်နဲ့တာဝန်သကောင်းပြုထားတဲ့ယော့ခ်မျိုးစားတာဝန်ကနေရုတ်သိမ်းလိုက်ကြောင်းမိခင်ဖြစ်သူဗြိတိန်ဘုရင်မကြီးအလစ်ဘက်ကကြေညာလိုက်ပါတယ်။ယော့ခ်မျိုးစားမင်းသားအန်ဒရူးအနေနဲ့ဘယ်လူလူလုပ်ငန်းတာဝန်ကိုမှဆက်တဲ့ထမ်းဆောင်ခွင့်မရှိတဲ့အပြင်အမှုရင်ဆိုင်ရမှာလဲတမန်အရက်သားတဦးအနေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းဘာကင်ဟမ်နန်ဒေါ်ကစစ်တပ်ရင်းနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ယော့ခ်မျိုးစားရဲ့စစ်ဖက်နဲ့တာဝန်တွေကိုဘီမာကြီးကပြန်လဲရုပ်သိမ်းကြောင်းလည်းဖော်ပြပါတယ်။အန်ဒရူးမင်းသားကမဖွမ်းမရလိန်ဆက်ဆံကြောင်းဆွဆဲထားတဲ့ဗာဂျီးနီးယားဂက်ဖရီကိုနယူးယောက်တရားသူကြီးကဒီသတင်းပတ်အစောပိုင်းမှာပဲတရားစွဲဆိုခွင့်ပြုလိုက်တာဖြစ်ပါတယ်။နူဖောင်ကိုကူးသူဖြစ်တဲ့ပြစ်ပေးတာခံရတဲ့ Jeffrey Epstein နဲ့သူ့အပေါင်းအသင်းဖြစ်တဲ့ Maxwell တို့ရဲ့အတ္တမခိုင်းစင်မှုကြောင့်မင်းသား Andrew နဲ့လိန်ဆက်ဆံခဲ့ရတယ်လို့သူမကဆွဆွဲတာဖြစ်ပြီးဒါကိုမင်းသား Andrew ကညှင်းဆိုပါတယ်။ New York Manhattan အကျဉ်းထောင်မှာနောက်ထပ်အမှုတစ်ခုရင်ဆိုင်မှုစောင့်ဆိုင်းရင်အကျဉ်းချခံရတဲ့ Epstein ဟာ2019မှာထောင်ထဲမှာတည်ဆုံခဲ့ရတာပါ။ Maxwell ဟာလည်းမကြသေးခင်ကပဲလူမှောင်ခုံမှုနဲ့ပြစ်ဒဏ်ချမှတ်တာကိုခံထားသူဖြစ်ပါတယ်။
ဒီလို American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလို American အသံမြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေမနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မကြသေးရင်ကမြန်မာနိုင်ငံခီးစဉ်ပေါ်အရှိတောင်အရှာနိုင်ငံများအသင်းအာဆီယံဖွဲ့ဝင်တွေကြားမတူတဲ့သဘောထားအမြင်တွေနဲ့စိုးရိမ်မှုတွေရှိနေတဲ့အကြောင်းမလေးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့နှစ်ရက်ကြာခီးစဉ်ဟာအာဏာသိမ်းထားတာကိုအတိအမှတ်ပြုရရောက်မှာကိုစိုးရိမ်နေကြောင်းမတော်တင်ဘူးလို့ယူဆသူတွေရှိတဲ့အကြောင်းမလေးရှားနိုင်ငံရဲ့ဝန်ကြီးဆက်ဖူရင်အဗ်ဒူလာကကြာသာပတင်းမှာတင်ထောက်တွေကိုပြောလိုက်တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်ပကနိုင်ငံကောင်းဆောင်တို့ရဲ့ပထမဆုံးခီးစဉ်ဖြစ်သွားရောက်ခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ခီးစဉ်ပေါ်ပြည်တွင်းပြည်ပတချို့လှုပ်ရှားသူတွေနဲ့လူခွင့်ရေးဖွဲ့တွေရဲ့ကန့်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့တာဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကတော့ဆရာနာမည်တွေကိုအတိအမှတ်ပြုဖို့မဟုတ်ဘဲနိုင်ငံဆက်ဆံရေးအတွက်ရည်ရွယ်တာဖြစ်တဲ့အကြောင်းခီးစဉ်ဆုံးသက်ပြီးခဲ့တဲ့သတင်းပတ်ကောင်မှာပြောဆိုထားပါတယ်မလေးရှားနိုင်ငံရဲ့ဝန်ကြီးကတော့ကမ္ဘောဒီးယားနိုင်ငံရဲ့အကြီးအကဲဖြစ်တွားရောက်ခွင့်ရှိတာမှန်ပေမဲ့ကမ္ဘောဒီးယားနိုင်ငံဟာအာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတာကြောင့်ခီးစဉ်နဲ့ပတ်သက်လို့ကြံဖွဲ့ဝင်နိုင်ငံတွေနဲ့အရင်တိုင်ပင်သင့်တဲ့အကြောင်းပြောဆိုခဲ့တာပါကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်မှာအောင်မြင်မှုတစုံတရာရတယ်လို့မထင်တဲ့အကြောင်းလဲမလေးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုသွားပါတယ်
မြန်မာနိုင်ငံမှာစစ်တပ်က2021 February 1ရက်အာဏာသိမ်းပြီးချိန်ကစလို့နိုင်ငံတွင်းဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကြုံနေရတယ်လို့ကျေးဇူးပြင်းနေထုတ်ပြန်တဲ့နယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်အဖွဲ့ HRW ရဲ့2022ကမ္ဘာလူခွင့်ရေးချိုးဖောက်မှုဆိုင်ရာအစီရင်ခံစာထဲမှာဖော်ပြပါတယ်မြန်မာနိုင်ငံဟာလက်ရှိမှာပောက်ကွဲလွယ်တဲ့အခြေအနေကိုရောက်နေတဲ့အတွက်အထူးစိတ်ပူသလိုလူလူလက်မခံတဲ့ဂျားကအတင်းကြပ်နေတဲ့အာဏာထိန်းချုပ်ဖို့ကြိုးစားနေတဲ့စစ်ကောင်စီရဲ့လောက်ရဟာမှားယွင်းတယ်လို့ HRW ရဲ့ Kenneth Roth ကပြောပါတယ်
You know, Myanmar, where the junta is trying to retain power by force, it has shot
killed. မြန်မာနိုင်ငံမှာစစ်တပ်ကဆန္ဒပြသူ1400လောက်ကိုပစ်တပ်ပြီးအာဏာကိုအင်အားသုံးထိန်းချုပ်ဖို့အတွက်ကြိုးစားနေပေမဲ့ကြီးမားတဲ့ခုခံတွန်းလှန်မှုတွေနဲ့ကျုံနေရတာပါ တနင်္ဂနွေလုံးတိုင်းတန်နဲ့ CDM လှုပ်ရှားပြီးအာနာဖီဇန်နာအပြင်စစ်တပ်ကနေထွက်ပြေးတာတွေနဲ့စစ်တပ်ပေါ်မှာပြည်သူရဲ့လေးစားမှုလုံးဝဆုံးရှုံးတာဟာတိတ်အယုတ်ဆိုးလွန်ပါတယ်လို့ပြောပါတယ်။လူခွင့်ရေးစောင့်ကြည့်ဖွဲ့ရဲ့စာမျက်နှာ950ကျော်ပါနှစ်ပတ်လည်အစင်းခန်းစားအစ်စ်ထဲမှာဆီယနာအသိခံထားရတဲ့မြန်မာနဲ့ဆူဒန်နိုင်ငံတွေကိုအထူးအလေးပေးဖော်ပြတယ်လို့တရုတ်ရုရှားဘယ်လာရုစ်နဲ့အီဂျစ်နိုင်ငံတွေမှာအတိုက်ခံတွေပေါ်မှာအကြီးကျယ်နှိပ်ကွပ်နေတာကိုလည်းအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်။
မြန်မာဆရာနာဝိုင်းနေပေါ်ထိအောင်ဖိအားပေးနိုင်မှုစစ်တပ်အတွက်အဓိကဝင်ငွေရနေတဲ့တဘာတောင်းွေလုပ်ငန်းကိုပိတ်ဆို့တန်ခတ်အရေးယူဖို့နိုင်ငံတကာရောက်ကရင်တန်းရတဲ့လူမှုဖွဲ့စည်းတွေစုပေါင်းတောင်းဆိုလိုက်ကြပါတယ်။အာဏာသိမ်းထားတာတနည်းလောက်ရှိလာတဲ့အခုချိန်ထိအမေရိကန်နဲ့ပြင်သစ်ကုမ္ပဏီတွေကစစ်တပ်အတွက်ဝင်ငွေရနေတဲ့စွမ်းအင်လုပ်ငန်းတွေကိုဆက်လက်ခွင့်ပြုထားတာစိတ်ပျက်စရာဖြစ်ရကြောင်းလည်းအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ကိုရည်ညွှန်းပေးပို့ထားတဲ့အိတ်ဖွင့်ပေးစာမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်အာဏာသိမ်းလိုက်တဲ့စစ်ကောင်စီတွေဆက်ဆက်ပတ်သက်နေတွေနဲ့လုပ်ငန်းတွေကိုတော့အမေရိကန်နဲ့ဥရောပနိုင်ငံတွေကပိတ်ဆို့တန်ခတ်မှုတွေချမှတ်ထားလို့မြန်မာစစ်တပ်အတွက်လက်နက်တင်ပို့မှုတွေကိုနိုင်ငံတကာတိုက်တန်နဲ့တမ်းမြစ်ဖို့လဲတိုက်တွန်းနေတာဖြစ်ပါတယ်။အနောက်နိုင်ငံတွေရဲ့အရေးယူတန်ခတ်မှုတွေကိုကြိုဆိုပေမဲ့မြန်မာစစ်တပ်အပေါ်လက်တွေ့ဖိအားတွေဖြစ်လာဖို့စွမ်းအင်လုပ်ငန်းကရရှိနေတဲ့ဝင်ငွေတွေကိုဖျက်တောက်ဖို့လိုအပ်တဲ့အကြောင်းလဲတကြွလှရှားသူတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ
်။မြန်မာနိုင်ငံအရှိတောင်ပိုင်းအထူးသဖြင့်ကယားနဲ့ကရင်ပြည်နယ်တွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဒေသခံကာကွယ်တပ်တွေကြားတိုက်ခိုက်မှုတွေဟာ2021ဒီဇင်ဘာကစပြီးတိတ်ပြင်းထန်လာနေတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာနဲ့လုံခြုံရေးဆိုင်ရာအခြေအနေတွေကတော်ဆိုးနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံအိုချာကကြေညာချက်နေမှာအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာတာဝန်ခံမာတင်ဂရစ်ဖစ်ကတော့ဒီဇင်ဘာလရဲ့ကြာပြင်းနဲ့ဖရူဆိုမြို့နယ်ရဲ့အမျိုးသမီးတွေကလင်းငယ်တွေနဲ့လူသားချင်းစာနာမှုကူညီသူ2ဦးပါဝင်အရသာ35ဦးမိရှုအသက်ခံမှုအတွက်ထိတ်လန့်တုံ့လို့ရကြောင်းနဲ့မြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့အစည်းအားလုံးအရသာတွေကိုကာကွယ်ပေးဖို့တောင်းဆိုပါတယ်။ကရင်ပြည်နယ်မြဝတီ 4K ကော်မှာစတဲ့တိုက်ပွဲတွေကခုဆိုကော့ဂရစ်ဖာပွန်နဲ့ဖန်မြို့နယ်တွေမှာလည်းဆက်ဖြစ်လာနေတယ်လို့ကြာပြင်းနယ်ထဲမှာတော့လိုက်ကော်ဒီမွန်ဆိုဖရူဆိုနဲ့ရှားရော့မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်အခုဆိုလိုက်ကော်မြို့နယ်ကဒေသခံထက်ဝက်ကျော်လောက်အိုးရင်ရွှေပြောင်းနေကြတယ်လို့လည်းဖော်ပြထားပါတယ
်။တောက်ကြနေမနေ့ဘက်ထိတ်တန်းရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးတက်တို့ကတင်ပြပေးသွားတာဖြစ်ပါတယ်။အခုကျွန်တော်တို့ဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပေးပါအောင်မယ်။ပထမဆုံးရှမ်းပြည်ဘက်ကအခြေအနေတချို့ကိုတင်ပြလိုပါတယ်။ရှမ်းပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေအကြဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒီရက်ပိုင်းအတွင်းတိဘောမျိုးနယ်မှာစစ်ပီးဒုက္ခသည်300လောက်ရောက်ရှိခိုးလုံလာကြပါတယ်။မိုင်းကိုင်မျိုးနယ်မှာတော့ဒုက္ခသည်2000ကျော်လောက်တင်းရှောင်နေရပါတယ်။ရန်ကုန်ကဖိပိုးတဲ့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကိုကျော်ဝင်းလိုင်ကပြောပြပေးမှာပါ
။ကြောင်မဲနဲ့တိဘောမျိုးနယ်ဆက်မှာဒီလ10ရက်နေ့ကစပြီး TNLA တောင်းပလောင် SSPP ရှမ်းပြည်မြောက်ပိုင်းပူပေါင်းတက်နဲ့RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားတိုက်ပွဲဆက်တင်ခဲ့တာပါဒီတိုက်ပွဲတွေဟာဇန်နဝါရီလ23ရက်မနေ့ပိုင်းအထိဆက်ဖြစ်နေခဲ့တဲ့အတွက်ဒေသခံတွေဟာကြောင်မဲမြို့ပေါ်ကဘုံကြီးကျောင်းနေနဲ့မိတ်ဆွေတွေအိမ်မှာခိုးလုံနေကြရတယ်လို့စစ်ပြေးဒုက္ခသည်တွေအရေးကူညီနေသူတဦးက VOA ကိုပြောပါတယ
်ဟောတောင်မဲမြို့အောက်ဆက်လေတော့ဒီအားရှာဟိုင်းလေးပေါ့ဒီလိုကြီးလာမယ်အဲအဲ့ဒီမှာတော့အဲ့ဒီဆန္ဒမှာတော့ဖြားနေတာလေမနေ့ကလေးဖြားနေကြတာဒီနေ့ကတော့ကျောင်းကျောင်းနဲ့ကျောင်းဝဲကြားပေါ့ဟောပေါ့နားခေါ်ပေါ့ဖြူဆောင်ကြီးကတော်တော်ခက်တယ်ကျွန်တော်လူတိုင်းကြီးနဲ့ကျွန်တော်ဖြေလို့မရဘူး။အဲဘာလို့လဲဆိုတော့ဒီရောရာသားအများကြီးကတော့ကျောင်းဝဲမြေနဲ့ကြီးတဲ့အတွက်သူမြေထဲမှာရေးရဲမိတ်ဆွေတွေရင်သွားတာလို့နောက်တော့မှကဏ္ဍပေးပေါ့မြေနဲ့ကနေတဲ့နေရာကြီးရွာလေးကြီးမှာအစီအစဉ်လေးတွေကအဲ့လိုတွားနေတာမျိုးပေါ့ရှိရှိတယ်ကဒီလိုလည်းဘုံကြီးကျောင်းလေးမှာတွားနေတယ်စစ်စောက်စမ်းလို့
စီပေးဆောင်လာသူတွေအတွက်ယာယီဒုက္ခသည်စခန်းမရှိသေးတာကြောင့်စီရင်ကောက်ယူဖို့ခက်ခဲနေတာလည်းဖြစ်ပါတယ်။ရှမ်းစာပေရင်ကျေးမှုသင်းစစ်ဆောင်ကော်မတီတွဲဖက်တွင်ရမှုဆိုင်ထုံးဝင်းကသူတို့နေရာကိုဇန်နဝါရီလ12ရက်နေ့ကလူ30ရောက်လာကြောင်းပြောပါတယ
်။အခုကတော့ဒီဟိုပါတော့ဒီဆောင်းချောင်းအုပ်စုတဲ့မန်ဆိုင်ရွာကတော့မနေ့ကနေရှမ်းစာပေရင်ကျေးမှုမြင်နေရဖို့အယောက်30ရောက်လာတယ်။ပြီးလို့ရှိရင်တော့တခြားရွာတွေကလည်းရှိသေးတယ်ဗျ။သူကတော့ဒီဟိုပါတက်ဆိုင်ရအမျိုးတွေစီမားတွေရောက်နေတယ်ရှိတယ်ဗ
ျပြီးခဲ့တဲ့နိုဝင်ဘာလကတင်းရှောင်လာတဲ့စစ်ပြေးဒုက္ခတွေ300ကျော်လောက်ကြောင်မဲမြို့ရှမ်းစာပေရင်ကျေးမှုအသင်းမှာခိုးလုံနေကြတဲ့အပြင်တန်တိဒုက္ခဓမာယုံမှာ100ကျော်နဲ့တောင်နောက်ဖုန်ကြီးကျောင်းမှာ100ကျော်လက်ရှိအချိန်ထိရှိနေကြောင်းဆိုင်းထုံးဝင်းကပြောပါတယ်တိဘောမြို့မှာ ဗောဂျိုဖျားနဲ့တာဒနာ2500ကျောင်းတိုက်မှာစစ်ပြေးဒုက္ခတဲ့400လောက်အထိရှိနေကြောင်းနဲ့လက်ရှိအချိန်မှာအခက်အခဲမရှိပေမဲ့ရက်ကြာလာရင်ဆန္ဒရိက္ခာအတွက်ခက်ခဲလာနိုင်ကြောင်းနေစီမချာပရာဟိတအသင်းကကိုမျိုးကပြောပါတယ
်ဗောဂျိုနဲ့ဒီကျောင်းတာဒနာ2500လေးရနေကြပါကျေးဇူးလုံးလုံးရတော့ဘာမှတော့မရှိသေးပါဘူးသူတို့စားမှုပါညာလည်းအဆင်ပြေတယ်ရေရှည်ချရင်တော့ကျွန်တော်တို့နည်းနည်းလေးဟိုတာပေါ့ဆိုင်ကျတော့ပူတူလာပါပေါ့နော်
ကျောင်းစုလမ်းမကြီးအနီးကြောင်မဲမြို့နယ်ချောင်းကြောက်အုပ်စုနားခေါ်အုပ်စုအတွင်းမှာလက်ရှိတိုက်ပွဲဖြစ်နေပါတယ်လက်ရှိတိုက်ပွဲဖြစ်နေတဲ့နေရာနဲ့တောင်ဘက်လွဲစားနောင်လိုင်းကောင်းဟုံရွာဘက်တွေမှာ RCSS ရှမ်းတောင်တပ်ကအင်အားအများအပြားနဲ့တပ်ဆွဲထားတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်ပွဲရှိနေပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်း TNLA တောင်ပလောင် SSPP ရှမ်းပြည်မြောက်ပိုင်းပူပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားအခုရက်ပိုင်းဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်2000ကျော်လောက်ဟာလဲမိုင်းကင်မြို့ပေါ်ကဒုက္ခသည်စခန်းတွေမှာခိုလုံနေကြရပါတယ်ခင်ဗျာ
ရှမ်းပြည်ဘက်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးသွားတာပါဆက်လက်ပြီးတော့ကျွန်တော်တို့ကြားပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြပေးပါအောင်မယ်ကယားပြည်နယ်လွိုက်ကော်မြို့မှာလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံပြည်သူတွေရောယဟန်တန်ဃာတွေပါစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ပုပ်ပါယုံစာတင်တိုက်ကတန်ဃာတွေအပါအဝင်ရာနဲ့ချီတဲ့ယဟန်တန်ဃာတော်တွေဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အတွက်တချို့ဘုန်းကြီးကျောင်းတွေမှာတန်ဃာ3-4ပါးလောက်ပဲကျန်ပါတော့တယ်။ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူချေးကပြောပြပေးပါမယ်ခင်ဗျာ
။ကယားပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့တဲ့လွယ်ကော်မြို့ပေါ်ကိုစစ်တကလေကြောင်းကပါတိုက်ခိုက်တဲ့အတွက်မြို့ထဲနဲ့မြို့နီးဝန်းကျင်ဒေသကပြည်သူတွေစစ်ဘေးလွတ်ရာထွက်သွားနေကြပါတယ်။အဲဒီလိုဘေးလွတ်ရာတင်းရှောင်ခိုးလုံနေကြတဲ့သူတွေထဲမှာလွယ်ကော်မြို့ကတန်ဃာတော်တွေလည်းပါပါတယ်။လွယ်ကော်မြို့ထဲကတန်ဃာတော်140လောက်ရှိတဲ့ပုဗ္ဗာယုံစာတင်တိုက်ကတန်ဃာတွေဘေးလွတ်ရာထွက်သွားခဲ့ကြတဲ့အတွက်ကျောင်းမှာတန်ဃာ10ပါးပဲကျန်တော့တယ်လို့ပုဗ္ဗာယုံစာတင်တိုက်ဆရာတော်ကဗီဒီယိုကိုမိန့်ပါတယ်
။140ကျော်အခုကစီပါရဘကြံဆိုတော့အညိုအဲ့ပေါ့ခင်ရတော့တိရတိုင်းမဲ့သူကကြောက်လာကပုံကျဲတာကြောက်ပါတော့ပုံကျဲတာကြောက်လဲနောက်ပြီးတော့ဟိုတညလုံးဆူဆူညံ့ညံ့တနတ်တန်နဲ့ပုံတန်နဲ့ကြားနေခါကျတော့အဲ့ဒီမရတယ်ခီးတယ်မလာဘူးနင်းပြက်နေရေမလာဘူးပေါ့နေတော့မရတော့ဘူးအဲ့လိုမလုံးချုံတော့ကိုလုံးထွက်ပြေးကုန်ရောလက်ကောမြို့ထဲမှာတော့ဦးဇင်းနာလူနေရတစ်ခက်မပို့မရှိတော့တဲ့ကြီးပေါ့
လွယ်ကော်မျိုးကကုန်းစုဖုန်ကြီးကျောင်းမှာလေလွယ်ကော်စာတိတန်ဃာတွေပဲဖုန်ကြီးကျောင်းမှာခြံတယ်လို့ကုန်းစုဖုန်ကြီးကျောင်းကတန်ဃာတစ်ပါးကမိန့်ပါတယ်
။ကျောင်းမှာကအပန်း20လောက်ခြံနေတယ်ကမ။တချို့ကတော့ခြံနေတယ်ကမရွှေတောင်ကျောင်းက10ပါးကျော်ကျော်လောက်ခြံနေတယ်လို့ပြောတယ်။တခြားကျောင်းကလည်းတန်ဃာနေတဲ့ကျောင်းကျတော့3-4ပါးလောက်ခြံနေတယ်။အချင်းကြီးဆိုလာဒီထက်မကဆိုလာမှာကိုပဲကျောင်းနေလို့ရှောင်းနေတာပါတကမ။
လွယ်ကော်မြို့ပေါ်မှာခမန်းကြီးဖုန်ကြီးကျောင်း50လောက်ရှိပြီးတိုက်ပွဲဖြစ်တဲ့နေရာနဲ့နေတဲ့နေရာတွေကဖုန်ကြီးကျောင်းတွေကတန်ဃာအများစုပေးလို့ရကိုတင်းချောင်သွားကြတယ်လို့လွယ်ကော်မြို့နယ်သာသနာရေးရုံးဝန်ထမ်းတို့က VA ကိုပြောပါတယ
်လွယ်ကော်မှာကျတော့စာပင်တိုက်ကြီးကနတ်တိုက်ရှိတာပေါ့နော်တန်ဃာအပားပြားကျော်စာပင်တိုက်နတ်တိုက်ရှိတဲ့ချွေတောင်နဲ့ပုပ်ပါရပေါ့နော်တိုက်ပွဲဖြစ်တဲ့နေရာအမီနာမလွတ်နိုင်ဆိုတော့ကျောင်းနေလဲချောင်းတယ်ခုမှဟိုမိုင်လုံးနဲ့နေတဲ့ပုပ်ပါရကျောင်းဆိုလဲသူလဲချောင်းသွားတယ်နောက်ပြီးတော့ဒေါ်ခုမှဖြစ်တဲ့ခါကျတော့ဒေါ်ခုကျောင်းကလည်းဘေးလွတ်တဲ့နေရာချောင်းသွားတာပေါ့နော်
လေကြောင်းတိုက်ခိုက်မှုတွေကြောင့်လွယ်ကော်မြို့ကန်တွေ2022ခုနှစ်ဇန်နဝါရီလပထမသတင်းပတ်ထဲကပင်လွန်ရဒေသတွေကိုထွက်ပြေးခဲ့ကြတဲ့အတွက်အခုဆိုရင်မြို့ထဲမှာလူမရှိသလောက်ကိုဖြစ်သွားပြီလို့ပုဗ္ဗယုံစာတင်တဲ့ဆရာတော်ကအမိန့်ကြပါတယ်။မြို့မှာလည်းရေမီးဖြတ်တောက်ခံထားလို့ကြန့်ရှိနေတဲ့တန်ဃာတော်တွေအခက်အခဲဖြစ်လာမယ်လို့လည်းဆရာတော်ကမိန့်ပါတယ
်။အခက်အခဲတော့များစွာရှိမှာပဲ။အပြည့်အစုံရေမရှိမီးမရှိဆိုတော့နောက်ဈေးဝယ်ခြင်းနဲ့ဈေးကလည်းမရှိဝယ်ခြင်းနဲ့ပစ္စည်းတွေရောင်းမလို့မရှိတော့လေအကုန်ပိတ်ပြီးတော့ကြောက်ကြော။အဲအဲနောက်ရရတဲ့ရှည်လာတော့ဥစဉ်ညာခက်ခဲတော့ဖြစ်ပါလေ
။လွယ်ကော်မြို့မှာကြန့်ရှိနေတဲ့တန်ဃာတော်တွေအနေနဲ့ကိုယ်တိုင်ချက်ပြုတ်စားတော့ရမှာဖြစ်လို့အခက်ခဲရှိတယ်လို့စားတော့ကုန်တွေဝယ်မယ်ဆိုရင်တော့ဝယ်လို့မရတော့ဘူးလို့ဆရာတော်ကမိန့်ပါတယ်။လွယ်ကော်မြို့မှာတရက်ပိုင်းဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရပုံကျုပ်စော်မင်းထွန်းကတော့ VA ကိုအခုလိုပြောပါတယ
်။လွယ်ကော်ဘက်ကတော့ကျွန်တော်တို့ဟိုဘက်မနီးကတော့အဲ့တော့တခြားဘက်မှာတော့ကျွန်တော်ကြည့်ကြည့်မှုရှိတယ်။တော်တခြားရွာရဲ့အရှိတ်အဝါလောက်မှာကျွန်တော်၄နေရာနေပြီး KMPB နဲ့အဲ့အဖွဲ့တွေ KMPB နဲ့ BDM ကပြန်ပေါ်အဖွဲ့တွေ50လောက်ကပြစ်ခတ်ခဲ့တာရှိတယ်။အထူးကံရရှိမှုတော့မရှိပါဘူး။ပြီးတော့ကျွန်တော်တို့လွိုင်းကောတောင်ပေါ့ ်တော့တင်းတော်ကိုနေ့လယ်7နာရီလောက်ကတည်းကညနေ3နာရီလောက်မှတည်းကဒါလို့ပြတဲ့မျိုးနေရာ300နဲ့ပြတ်ခတ်တာရှိတယ်အဲလိုင်းကအဲ့အတင်းတော်တွေကဆောင်းချိုးတော့ငငယ်ပြည့်စုံပါအဲ့ချစ်စင်တူရှိပါတယ်
လောကမျိုးပေါ်မှာ2021ခုနှစ်ဒီဇင်ဘာလကုန်ပိုင်းကတိုက်ပွဲတွေစတင်ပြင်းထန်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခတ်မှုတွေလှုပ်လာတာပါလောကမျိုးကံအများအပြားအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးနေကြရပြီးတောင်ကြီးမြို့စီဆိုင်မြို့နဲ့ပတ်ဝန်းကျင်ဒေသတွေမှာခိုလုံနေကြပါတယ်ရှင
်ဒါကတော့ကြရပြည်နယ်လောကဘက်ကစစ်ပီးဒုက္ခသည်တွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မက်ကင်ဖြူသေးပြောပြသွားတာဖြစ်ပါတယ်VO ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစည်းအဝေးကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါကျွန်တော်တို့ခုဆက်လက်ပြီးတော့ကြားပြည်နယ်တဲကအခြေအနေတချို့ကိုပဲတင်ပြပေးဖို့ရှိပါတယ်ကြားပြည်နယ်လွိုက်ကော်မျိုးမှာတိုက်ပွဲတွေကြားပြည်နယ်လွိုက်ကော်မျိုးမှာတိုက်ပွဲတွေဖြစ်နေတာကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့သူတွေရဲ့ဘေးရန်ရဲ့လွတ်အောင်အာယုံစိုက်နေရတဲ့အတွက်ကိုဗစ်ရောဂါကိုသတိမထားနိုင်ကြပါဘူးဒုက္ခတဲ့စခန်းတွေကနေကာယရောဂါကူးစက်ပြန့်နှံ့မှာကိုစိုးရိမ်နေကြပေမဲ့ပရာဟိတကူညီနေသူတွေအနေနဲ့ကယောဂကာကွယ်ရေးနီလာနေကိုလက်တွေ့ဆောင်ရွက်ဖို့ခက်ခဲနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာပ
ါကြားဖြစ်နေလိုက်ကောမျိုးရဲ့အနီးတဝိုက်ကဒေသခံတွေဟာတိုက်ပွဲတံတွေကြောင့်ကိုယ့်ရဲ့နေအိမ်ကိုစွန့်ခွာပြီးဘေးလွတ်ရာထွက်ပြေးနေရတာပါအများစုကရှမ်းပြည်ဘက်ကိုထွက်ပြေးခိုလုံနေကြပြီးဒေသခံတွေစီစဉ်ပေးထားတဲ့ယာယီဒုက္ခသည်စခန်းတွေမှာခိုလုံနေကြပါတယ်ရောက်လာသူအများစုကအမျိုးသမီးတွေဖြစ်ပြီးတော့အဲ့ဒီတန်းမှာတက်ကြီးရွယ်အိုနာမကျန်းသူကလေးငယ်တွေနဲ့မွေးဖွားကန်ဒီကိုဝင်ဆောင်တွေပါဝင်ပါတယ်။သူတို့တွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုကိုလည်းပအို့ကျန်းမာရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ PHWC ကကူညီပေးနေပါတယ်။စီဆိုင်မြို့နယ်နဲ့ရှမ်းကယားနယ်စပ်မှာလှည့်လည်ပြီးစစ်ဘေးဒုက္ခသည်တွေကိုကျန်းမာရေးစောင့်ရှောက်မှုပေးနေတယ်လို့ PHWC ရဲ့လုပ်ငန်းညှိနှိုင်းဆောင်ရွက်သူခွန်စီသူကပြောပါတယ်။လူဦးရေအများပြားရှိနေတဲ့ယာယီစခန်းတွေမှာကဲယောဂါကူးစက်မှုမရှိစေဖို့အတွက်ဒေသခံတွေဝိုင်းဝန်းစ조사နေကြပြီးနိုင်ငံတကာအဖွဲ့အစည်းတွေကလည်းလူသားချင်းစာနာမှုအကူအညီတွေပေးဖို့လိုတယ်လို့ခွန်စီသူကပြောပါတယ်
။လို့ဆိုရကျွန်တော်တို့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ management လုပ်နိုင်တာတော့မရှိသေးဘူး။ကျွန်တော်တို့ဒီမှာဒီ covid test တွေတော့ရှိတယ်။ဒါပေမဲ့ဟိုအမှကျွန်တော်လူတိုင်းကိုကျွန်တော် mask တွေမဝေနိုင်ဘူးပေါ့နော်။ပြီးတော့တပေးရှောင်းနေတိုင်းနေရာတွေကလည်း covid စီမီစီကန်နဲ့မညီဘူးပေါ့နော်။အဓိကတော့အကုန်လုံးကရသလိုဖြစ်သလိုပေါ့နော်စုပြီးတော့နေနေကြရတယ်ပေါ့စိုးရိမ်တာတော့စိုးရိမ်မှုတော့ရှိတယ်ပေါ့နော်အဲ့လိုလောလောဆယ်ကန့်နေကြပြီးတော့အဲ့လိုတယောက်ကနေစပြီးတော့ကိုဗစ်တွေထပ်များလာအောင်လည်းကျွန်တော်တို့ကစိုးရိမ်နေအဲ့ဒီအတွက်လည်းကျွန်တော်တို့ဟိုပြင်ဆင်မှုတွေတော့ကျွန်တော်လုပ်ဖို့တော့ရှိပါတယ်စစ်ပြေးရှောင်းတွေကိုလောလောဆယ်ဒီညနေမှာရှိတဲ့ရွာတွေကနေတက်နိုင်သမျှဝိုင်းပြီးတော့ကြီးစုဆော့ဆောင်နေပါတယ်ပေါ့နော်ဒါပေမဲ့ရေရှည်ကဘလောက်ကြာမလဲကျွန်တော်တို့မပြောနိုင်ဘူးเนาะကျွန်တော်နောက်ပိုင်းအခက်ခဲတွေပုံဖြစ်လာနိုင်တယ်အဲကြောင့်မို့နိုင်ငံတကာအနေနဲ့ပေါ့နောက်ပြီးတော့ဒီနိုင်ငံတကာ NGO တွေနဲ့ပေါ့ဒီ humanitarian aid ကိစ္စတွေပေါ့နော်အာကျွန်တော်တို့အများကြီးဝိုင်းကူဖို့တိုက်တွန်းချင်ပါတယ
်ကြားပြည်နယ်ဘက်ကစစ်ပြေးဒုက္ခသည်တွေအနေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေရဲ့အကူအညီလောလောဆယ်မရကြသေးပါဘူးရှမ်းပြည်နယ်တွေကနောင်ထောင်စီဆိုင်နဲ့စိုက်ခေါင်ကျေးရွာတွေဘက်ကစစ်ဘေးရှောင်သူတွေအနေများတဲ့နေရာမှာကျမ်းမာရေးအဖွဲ့တွေအထိုင်ချထားပြီးတိုက်နိုင်သလောက်လိုက်လံကြည့်ရှုပေးနေကြပါတယ်။လွိုက်ကော်မျိုးကနေမြို့လုံးကျွနီးပါထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခသည်တွေအတွက်စံစီစားအခြေခံစားတောက်ကုန်လိုအပ်သလိုအိယာခင်းစောင်းနဲ့ခေါင်းတွေလည်းလိုအပ်နေတယ်လို့ခွန်စီသူကပြောပါတယ်
။စစ်ဘေးဆောင်ကနေ့တိုင်းနေ့တိုင်းလိုတိုးတိုးလာတော့ကျွန်တော်တို့မှရှိနေတဲ့လူရင်အားနဲ့ပြီးလာတဲ့စစ်ဘေးဆောင်ရင်နဲ့ကလူရင်အားမမျှဘူးပေါ့နော်။အဓိကတော့ကျွန်တော်စီးဝါးတွေလည်းကျွန်တော်တို့လိုအပ်နေရပါတော့။နောက်ပြီးတော့လူသိမ့်မတိသေးတဲ့စစ်ပေးရှောင်းတွေနေရာကြီးလည်းအများကြီးရှိပါတယ်။စစ်ပေးရှောင်းတွေကဝင်လာတဲ့လမ်းကြောင်းက3ခုပြ။ဖေခိုးအောင်ပန်းလမ်းကနေတဆင့်ဒီတောင်ကြီးဘက်ကိုလာကြတဲ့သူကအီတရာပေါ့နော်။သူကတောင်ကြီးဘက်ကိုလာကြတဲ့လူတွေရှိရဲ့။အာဒီဘက်ကျွန်တော်တို့ live call စီဆိုင်လမ်းမှာဆိုရင်တော့အများအဖြစ်ကကျွန်တော်တို့အခုစစ်ပေးရှောင်းတွေအများဆုံးရောက်တဲ့နေရာကနောင်ထောင်ပေါ့နော်။နောင်ထောင်ကျေးရွာအုပ်စုမှာရှိတယ်။ပြီးတော့ကျွန်တော်တို့စီဆိုင်ပေါ့နော်။စီဆိုင်ပြီးတော့ကျွန်တော်တို့ဒီ site call ပြီးတော့ကျွန်တော်ဘန်းရင်အဲ့ဒီမှာအများဆုံးရောက်နေတယ်ပေါ့နော်နောက်လမ်းကြောင်းတစ်ကြောင်းကတော့တို့ကတက်တက်လမ်းလျှောက်လာရတဲ့လူတွေဗျအဲတို့ကအဲစံကရားနေဆက်ပေါ့နော်ကျွန်တော်စံကရားနေဆက်ဘက်ဟိုဒီဟိုကျွန်တော်ဒေါ်တခေါ်ကြီးရွာတို့ဒေါ်တခေါ်တို့နောင်လောင်းတို့အချို့တွေကတော်တဲမှာပဲရှိနေတယ်ဟုတ်ကဲ့
စီဆိုင်မြို့နယ် site call စံပြကြီးရွာကဘာသာရေးအဆောက်အုံတွေမှာခိုလုံနေတဲ့ဒုက္ခသည်800လောက်ရှိပါတယ်အားလုံးကတိုက်ပွဲတံတွေကြောင့်နေအိမ်ဆွန့်ခွာလာရသူတွေဖြစ်လို့ယောဂါကပေးကိုအခုလိုအချိန်မှအာရုံမဆိုင်နိုင်ကြသေးဘူးလို့ကူညီပေးနေတဲ့ဒေသခံကိုစောမင်းကပြောပါတယ
်လူပဲအလွတ်ရုံနေတာအကျမ်းမကြီးကတော့ချင်းချင်းပြောရရင်အသေးစားဂယူးဆိုင်ပြီးတော့ မကာကွယ်နိုင်လောက်ဘူးဟိုတို့လည်းပဲဒီကိုလာလို့ရှိလို့ရှိရင်ဟိုတားကြိုတဲ့ဒီဒေသခံကားတွေကကားမျိုးစုံရှိတယ်ကွာဆယ်ပိန်းကားတွေလည်းပါတယ်လိုင်းကားတွေလည်းပါတယ်နောက်ဟိုက်ဂျက်ကားတွေပါတယ်အဲ့တော့ကားမျိုးစုံစီးရတော့ပြုတ်သိပ်ပြီးစီးပြီးတော့ရောက်လာကြတာပဲကိုတို့ဒေသကိုလေအဲ့တော့ကျမရေးကြည့်မယ်ဆိုရင်တော့မတ်စီတက်လာဆိုလည်းမတက်ဘူးကိုတွေရတာဒေသခံတွေရတာအမတ်တွေတက်ပြီးစီးကြူနေရတာပေါ့နော်ယောဂဘက်ကတော့ဖြစ်ကမှာဖြစ်ရောဘူးမှလည်းအာရုံမစိုက်နိုင်ဘူးကျွန်တော်လည်းကျမရေးဒီဒေသဆက်ကောင်ကတိုက်နေဆရာကတော့မှကြားထားတယ်ပေါ့ဒီအဲလက်ကောဘက်ကလာလို့ရှိရင်တော့ကျွန်တော်တို့ဒီအရင်ကကျွန်တော်ကိုဗစ်အတွက်ပြင်ဆင်ထားတဲ့အခြေခံဆေးဝါးတွေရှိရဲ့အဲဆရာဝန်ကတော့အဲ့ဒီဆေးဝါးတွေနဲ့ကုပေးဖို့ပြင်ဆင်ထားတယ်ပေါ့
ပြည်ရင်းမှာကက်ယောဂတတိယလိုင်းကိုခက်ခက်ခက်ခဲရင်ဆိုင်ခဲကြရတဲ့အတွေ့အကြုံတွေရှိခဲ့သလိုအခုလိုအလုံးအရင်နဲ့စစ်ဘေးကနေထွက်ပြေးနေကြတဲ့သူတွေကြားမှာကိုဗစ်ကူးစက်ပြန့်နှံ့မှုရှိမလားအောင်အကူအညီပေးနေသူတွေကသတိထားနေကြတာဖြစ်ပါတယ်။ဒါပေမဲ့လည်းအသက်ဘေးကနေလွတ်အောင်ထွက်ပြေးခိုလုံကြသူတွေအနေနဲ့ကကိုဗစ်ယောဂဘေးထက်လုံခြုံရေးနေရေးစားရေးအတွက်အဓိကအာရုံစိုက်နေကြရပါတယ်ရှင်
။အလိမ်မှာပြောပြပေးသွားတာပါ VOA ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါရမရှင
် Omicron COVID Visa မျိုးကွဲပြန့်နှံ့ကူးစက်နေပြီးအသက်ကယ်ကျန်းမာရေးစောင့်ရှောက်မှုနဲ့ကာကွယ်ဆေးဒန်းတူညီမျှရရှိဖို့ဆက်ပြီးလှုပ်ဆောင်စရာတွေရှိနေသေးတာနဲ့အတူ COVID-19 ကိုရင်ဆိုင်တာမှာကမ္ဘာကြီးဟာအရေးကြီးတဲ့အဆင့်တစ်ဆင့်ကိုရောက်နေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကင်ကထုတ်ပြန်ချက်တစ်ခုမှပြောခဲ့ပါဗျ။ဒါကြောင့်လဲ COVID-19 တိုက်ဖျက်ရေးလှုပ်ဆောင်နေတဲ့နိုင်ငံတကာအဖွဲ့ခုနှစ်ဖွဲ့အတွက်အမေရိကန်ကူညီကယ်ဆယ်ရေးအစီအစဉ်ကနေရန်ပုံငွေဒေါ်လာသန်း980ကိုအမေရိကန်ကထောက်ပံ့လိုက်တာဖြစ်ပါတယ်။ဒီနေ့အထိဆိုရင်အမေရိကန်ဟာကမ္ဘာနိုင်ငံနဲ့ဒေသပေါင်း130ကျော်အတွက်ကာကွယ်ဆေးအလုံးရေသန်း350ကျော်မျှဝေပေးခဲ့ပြီးပါပြီ။ကိုရိုနာဗိုင်းရပ်စ်နဲ့ဗိုင်းရပ်စ်ရဲ့တက်ရောက်မှုတွေကိုနှိမ်နှင်းဖို့ကျန်းမာရေးစီးပွားရေးနဲ့လူသားစာနာမှုဆိုင်ရာအကူအညီဒေါ်လာ 19.6 ဘီလီယံကျော်အမေရိကန်အကူအညီထားပါတယ်။ဒီကတ်ယောဂါနှီးကုန်းချုပ်စေဖို့ကျွန်တော်တို့ကြိုးပမ်းမှုတွေကိုဆက်ပြီးအရှိန်မြှင့်သွားမှာဖြစ်တယ်လို့ကျွန်တော်တို့အားလုံးဘေးမကင်းသရွေ့တယောက်မှဘေးကင်းမှာမဟုတ်ဘူးဆိုတဲ့အချက်ကိုအိုမီကရွန်မျိုးကွဲခန့်မြန်မြန်ပြန့်နှံ့နေတာတွန်းအားပေးနေပါတယ်လို့ဝန်ကြီးဘလင်ကင်ကထုတ်ပြန်ချက်တစ်ခုမှပြောထားပါဗျ။နောက်ထပ်ရန်ပုံငွေဒေါ်လာသန်း980နဲ့အတူအဖွဲ့အစည်း9ခုနဲ့ကတ်ယောဂါအဆုံးသက်ရေးအတွက်သူတို့လုပ်နေတဲ့အရေးပါတဲ့လုပ်ငန်းတွေကိုအမေရိကန်ကကူညီနေပါတယ်။ဒီအထက်မှာအထူးသဖြင့်စောင့်ကြည့်တာနဲ့ဓာတ်ခွဲဆန်းသက်တာတွေကနေတဆင့် COVID-19 ပြန့်နှံ့မှုထိန်းချုပ်ရေးအရေးပေါ်အခြေအနေများဆိုင်ရာအနာဂတ်ရန်ပုံငွေအတွက်ဒေါ်လာသန်း90အပါအဝင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အတွက်ဒေါ်လာသန်း280ပါဝင်ပါတယ်။အန်ဒီယဲကြနိုင်ကြမြင့်မာပြီးအကာအကွယ်မဲ့နေတဲ့လူထုအပါအဝင်ကမ္ဘာတဝန်း COVID-19 ကာကွယ်ဆေးဖြန့်ဝေနိုင်ဖို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ရဲ့လုပ်ငန်းတွေကိုချက်ထွင်နိုင်ဖို့အတွက်ဒေါ်လာသန်း180ကူညီထားပါတယ်။အမေရိကတိုက်မှာ COVID-19 ကာကွယ်ဆေးထိုးလုပ်ငန်းအကောင့်ထဲပေါ်တာနဲ့ဆောင်ကြည့်ကြီးကြတာကိုကူညီရေးဤပညာပူးပေါင်းဆောင်ရွက်မှုပေးဖို့ Pan American ကျန်းမာရေးအဖွဲ့အတွက်ဒေါ်လာ85သန်းပါဝင်ပါတယ်။ COVID-19 ကြောင့်လူမှုစီးပွားရိုက်ခတ်မှုကိုဖြေရှင်းရေးကူညီမဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP အတွက်ကဒေါ်လာသန်း20ပါဝင်ပါတယ်။ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကလှုပ်ဆောင်နေတဲ့ COVID-19 နဲ့ဆက်ဆက်ပြီးကိုဝန်ဆောင်မိခင်နဲ့မွေးကင်းစရင်သွေးသေဆုံးမှုနဲ့ယောဂါပိုးကူးစက်မှုနှုံမြင့်မားနေတာကိုရှော့ချရေးလုပ်ငန်းတွေအတွက်ကနောက်ထပ်ဒေါ်လာသန်း20ပါဝင်ပါတယ်။ကျန်းမာရေးဆိုင်ရာစောင့်ကြည့်မှုတင်ကြိုသတိပေးမှုတရိတ်ဆန်အတဆင့်ကူးစက်တဲ့ယောဂါတွေအတွက်အန္တရာယ်အကဲဖြတ်လုပ်ငန်းတွေတိုးတက်ရေးစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့အတွက်ဒေါ်လာ10သန်းလိန်ကွဲပြားမှုအခြေခံအကြမ်းဖက်လုပ်ရက်တွေကိုကာကွယ်ရေးနဲ့တုံ့ပြန်ရေးကုလသမဂ္ဂအမျိုးသမီးအစည်းအဝေးအတွက်ဒေါ်လာ5သန်းပေးမှာဖြစ်ပါတယ်။ဒီအရင်အမြင့်တွေဟာ2022ခုနှစ်မှာ COVID-19 ကပ်ရောဂါချုပ်ငြိမ်းရေးကမ္ဘာလုံးဆိုင်ရာရည်မှန်းချက်ကိုအရှိန်မြှင့်ဖို့သမ္မတဘိုင်ဒန်အစိုးရသံတိထံချထားတာနဲ့လျော်ညီစွာပုံမကျမ်းမာပြီးပုံမလုံခြုံတဲ့ကမ္ဘာကြီးဖြစ်လာစေရေးအတွက်အမေရိကန်ပြည်ထောင်စုနဲ့အမေရိကန်လူထုရဲ့ net shine နဲ့ခံယူချက်ကိုထင်ဟပ်နေပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရှင်
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့အာဘော်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာကျွန်တော်တို့ VOA အမေရိကန်ရဲ့တောက်ချောင်းနေမနေ့ကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာမီပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်သွားဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြာနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6353ညလိုင်းလံမီတာ190 kHz 1905တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသပ်ချက်ကျမရေးကဏ္ဍတွေအပြင်တိုင်းရင်းသားသတင်းလွှာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
စစ်ကောင်စီဘက်ကနေဒီရက်ရွာတွေထဲပေါ့နော်တကယ့်ကြီးရွာတွေလူနေရပ်ကွက်တွေထဲဝင်ရောက်ပြီးတော့မှဒါရန်တန့်ပစ်ခတ်လို့နေအိမ်အတွင်းမှာပဲကြီးထိမှန်ပြီးတည်ဆုံးတာလည်းရှိမယ
်နောက်ပိုင်းမှာအပြည့်အစုံကိုနားတော်တာဆင်ရပါမယ်ခင်ဗျာအခုတော့ကျွန်တော်တို့ဦးအောင်ခင်ရဲ့မြမရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးပါရစေမော်ဘီနယ်ကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့မွန်အမျိုးသားတဦးနဲ့မွန်အမျိုးသမီးသူတေတီတဦးတို့သုံးသပ်ထားတာကိုဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါရခင်ဗျာ
ဒီပတ်မှာတော့မွန်အမျိုးသားရေးနဲ့ပတ်သက်တဲ့မွန်အမျိုးသားနဲ့မွန်အမျိုးသမီးတို့ရဲ့သုံးသပ်ချက်တွေကိုတင်ပြပါမယ်နောက်ဦးစလုံးရဲ့ဆောင်းပါးတွေကိုနယ်သာလန်နိုင်ငံအခြေစိုက် Transnational Institute ကထုတ်ဝေတာဖြစ်ပါတယ်။မွန်နိုင်ငံရေးနဲ့2021အာနာဖီဇန်ရေးဆန္ဒပြပွဲမှာပါဝင်ခဲ့သူမင်းနိုင်စွန်းရဲ့ဆောင်းပါးကိုနိုဝင်ဘာလကထုတ်ဝေပြီးမိခမွန်းရဲ့ဆောင်းပါးကို2020ဇွန်လမှာထုတ်ဝေပါတယ်။ဆက်အာနာသိမ်းမှုကြောင့်မွန်လှုပ်ရှားမှုရင်ဆိုင်နေရတဲ့အခြေအတဲတွေကိုတင်ပြတဲ့မင်းနိုင်စွန်းရဲ့တမိုင်းကြောင်းနောက်ခံသုံးကတ်ချက်တွေကိုအရင်ဆုံးပြန်ပြလို့ပါတယ်မွန်ညင်ညွေးပါတီရဲ့ခေါင်းဆောင်နှစ်ဦးစစ်ကောင်စီတဲ့ပါဝင်ခွင့်ရတာကိုအကောင့်မြင်သူတွေရှိတယ်လို့အဆိုးမြင်သူတွေလည်းရှိပါတယ်စစ်ကောင်စီမှာမွန်ပါဝင်တယ်လို့အမျိုးသားညင်ညွေးအစိုးရအဖွဲ့မှလည်းမွန်တွေပါဝင်ပါတယ်မွန်အကျိုးစီးပွားကိုစစ်ကောင်စီနဲ့ပူးပေါင်းပြီးမြင့်တင်လို့သူရှိတယ်လို့အမျိုးသားညင်ညွေးအစိုးရနဲ့ပူးပေါင်းပြီးမြင့်တင်ရမယ်လို့ယုံကြည်သူလည်းရှိပါတယ်တမိုင်းမှာတော့ဗမာကတိုင်းရင်းသားကိုတုံးပြီးအာဏာတိဆောက်တယ်ဗမာအချင်းချင်းတင့်မြတ်တဲ့အခါရင်ကြစေပူပေါင်းပြီးတိုင်းရင်းသားတွေကိုဖိနှိပ်တဲ့တက်စီတာရကတွေအများကြီးရှိတယ်လို့ဆိုပါတယ
်ဗမာအင်အားစုတွေပြန်ဆိုင်တဲ့အခါမှာတစ်ဖက်ကနေဝင်ရောက်ကူညီလို့အကျိုးရုပ်ခဲ့ရတဲ့သမိုင်းတင်ငန်းစာတွေမွန်မာအများကြီးရှိတယ်လို့မင်းနိုင်စွန်းကဆိုပါတယ်ကျန်းဖို့အစိုးရလက်ထက်မှာရော NLD အစိုးရလက်ထက်မှာပါမွန်အရေးကိုလှစ်လျူရှုခဲ့ကြတာပါနှစ်ပေါင်းများစွာဗမာလက်အောက်ခံဖြစ်ခဲ့ပေမဲ့ကိုကျမကိုဖန်တီးခြင်းနဲ့စိတ်သက်မွန်နေမှာရှိပါတယ်ဟန်တာဝရီပြည်ကို1959မှာဗမာမင်းအလောင်းဖျားသိမ်းပိုက်ခြင်းကစပြီးမွန်နိုင်ငံကွယ်ပြောက်သွားတာမို့နှစ်ပေါင်း265နှစ်ရှိနေပါပြီအဲ့ဒီအချိန်ကစပြီးမွန်လွတ်မြောက်ရေးတိုက်ပွဲစတင်တယ်လို့ဆိုပါတယ်အာဏာရှင်ဟူသည်များဆန့်ကျင်တာဟာမွန်တော်လှန်ရေးအစဉ်အလာဖြစ်ပါတယ်ရွေးဥတော်လိုင်းဤအောင်မြင်သွားရင်လဲအာနာရှင်ဒလိကိုဆက်လက်ဆန့်ကျင်ရမယ်လို့ဆိုပါတယ
်။မွန်ကိုပိုင်းပြတ်ထန်းခွင့်အတွက်လွတ်လပ်ရေးရကလေးကလှုပ်ရှားခဲ့ပါတယ်။အဲ့ဒီတုန်းကတော့မွန်ပြည်သူတပ်ဦးဆိုတဲ့လက်နက်ကိုင်အဖွဲ့ပါ။1962မှာမွန်ပြည်သစ်ပါတီတည်ထောင်တော့မွန်အမျိုးသားလွတ်မြောက်ရေးတပ်ဦးဟာပါတီရဲ့လက်နက်ကိုင်တပ်ဖွဲ့ဖြစ်လာပါတယ်။1964မှာမွန်ပြည်နယ်ဖွဲ့စည်းလိုက်တော့လက်နက်ကိုင်လှုပ်ရှားမှုရှိနေစေဖြစ်ပါတယ်။1995ရောက်တော့နဝတစီအစိုးရနဲ့မွန်ပြည်သစ်ပါတီအပြည့်ရဖို့သဘောတူကြပါတယ်အပြည့်ရတက်တန်း25နှစ်ရှိလာပြီမဲ့မွန်လူမျိုးရဲ့အကျိုးစီးပွားတိုးတက်လာတာမျိုးမတွေ့ရဘူးလို့မွန်အမျိုးသမီးမိခမွန်းကသုံးသပ်တင်ပြထားပါတယ်အပြည့်ရကာလမှာစစ်တပ်အင်အားတိုးပွားလာပြီးနိုင်ငံခြားမှာအလုပ်လုပ်တဲ့မွန်တွေများပြားလာတဲ့အတွက်ဆိုးကျိုးများပြီးကောင်းကျိုးမရှိတော့ဘဲလို့ဆိုပါတယ်
အပြည့်ရကာလမှာတိုက်ပွဲဖြစ်လိုက်ညှိနှိုင်းလိုက်ဆွေးနွေးပွဲလုပ်လိုက်နဲ့ညဉ့်ညံ့ရေးမရပဲလမ်းလျှောက်ရင်တဖြည်းဖြည်းလမ်းပျောက်သလိုဖြစ်လာတယ်လို့မိခွန်မွန်းကသုံးသပ်ပါတယ်စီးပွားရေးလုပ်ငန်းတွေလည်းပျောက်ဆုံးလာပါတယ်2008အခြေခံဥပဒေအရသဘာဝအရင်းမြစ်တင်ရန်ဇာတာကိုနိုင်ငံတော်ကပိုင်ဆိုင်တယ်လို့သတ်မှတ်တဲ့အတွက်မွန်လူမျိုးတွေကိုဘိုးဘွားအစဉ်ဆက်ကပေးထားတဲ့အမွေအနှစ်တွေလည်းပျောက်ဆုံးသွားပါတယ်ကိုယ်ပိုင်ပြဋ္ဌာန်းဝင်ရရှိဖို့အတွက်အပြည့်ရခဲ့တဲ့မွန်ပြည်သူပါတီရဲ့ခရီးစဉ်ဟာအမောင်နှင်းမှသာရှိနေသေးတယ်လို့ဆိုပါတယ်စေဘေးကြောင့်အိုးအိမ်မဲ့ဖြစ်သွားရသူတွေဟာမိမိတို့ဇာတိကိုပြန်စရာမြေမရှိတော့တဲ့အတွက်မွန်ပြည်သူပါတီရှိရာဒေါတောင်ထူထပ်တဲ့နေရာဒေသမှာပဲမိခိုးနေထိုင်ကြရပါတယ
်အပြည့်ရဆဲတဲ့အချိန်ကစပြီးယနေ့အထိလက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေတဲ့အတွက်မွန်ပြည်သူတွေဟာအမြဲတမ်းစိုးရိမ်ပူပန်နေရပါတယ်ရခိုင်စီအစိုးရလက်ထက်မှာမိယာတွေတင်းယုံမှုများပြားလာသလိုဘဝပြည့်တဲ့ဒေသခံတွေလည်းများလာခဲ့ပါတယ်။အပြည့်ရမတိုင်မီ1995မှာမွန်ပြည်နယ်မှာအစိုးရတန်ရင်3ရင်းသာရှိပါတယ်။9နှစ်လောက်ကြာတော့တန်ရင်20ကျော်ရှိတာပြီးမွန်ပြည်သက်ပါတီရဲ့ထိန်းချုပ်နယ်မြေကိုဝိုင်းထားနိုင်ပါတယ်။မွန်ပြည်သက်ပါတီရဲ့နယ်မြေဟာအစိုးရမြေပုံမှာတစ်တောကျွေးဝိုင်းဖြစ်နေတယ်လို့မိခမုန်းကဆိုပါတယ်မွန်ပြည်တယ်မှာယင်းနှိမ့်နာမှုတွေဝင်ရောက်လာပေမဲ့မွန်ပြည်သက်ပါတီရဲ့အကျိုးအမြတ်ခံစားခွင့်ဟာအလွန်နှဲပါတယ်တန်းခွေပိုက်လိုင်းတွေမိမိဒေသကိုဖျက်သားတော်ကိုမြင်နေရတဲ့မွန်ပြည်သူတွေဟာအကျိုးခံစားခွင့်မရှိကြပါဘူးဒါကြောင့်မိမိတို့ဘိုးဘွားတွေပေးထားတဲ့အမွေအနှစ်တွေမကုံဆုံးခင်မှာအလုံးအတူတကွပူးပေါင်းကာကွယ်ဖို့အလွန်အရေးကြီးပါတယ်နောက်လာမယ့်မျိုးဆက်သစ်တွေကိုလည်းခွန်အားအပြည့်အဝနဲ့ခရီးဆက်စီခြင်းနဲ့လို့မွန်အမျိုးသမီးသူတေတီမိခမွန်းကသုံးသပ်ထားတာကိုပြန်လည်တင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ပြီးတဲ့အခါမှာတော့ကျွန်တော်တို့ကိုဝင်းမင်းရဲ့ကျမ်းမာရေးကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့ကိုဗစ်မျိုးကွဲ Omicron ကာကွယ်ရေးပြင်ဆင်ဖို့အကြောင်းပြောပြထားပါတယ်COVID-19 မျိုးကွက်သည် Omicron ဟာအနောက်တိုင်းနိုင်ငံတွေအပြင်မြမအိမ်နီးချင်းနိုင်ငံတွေမှာရောအာရှနိုင်ငံတွေမှာပါစိုးရိမ်ပွဲပိုကူးစက်မှုရှိလာနေတာကိုသတိပြုဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါဗျ။ဒီအကြောင်းနယူးယောက်မြို့ကကူးစက်ရောဂါအထူးကဒေါက်တာဇီယာတက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြပေးထားပါတယ်ခင်ဗျာ။
โอเคดาต้าเสียแท้เค้าสมมุติดีโควิดမျိုးကွဲသစ်โอมิครอนကပြန့်နှံ့လာမြန်လာပြီးတော့ဒီအနောက်နိုင်ငံတွေအပြင်ပေါ့เนาะအခုဆိုဒီအာရှဘက်မှာလဲဒီအထူးသဖြင့်မြန်မာအင်္ဂလိပ်ချင်းထိုင်းတို့အိန္ဒိယတို့တရုတ်တို့မှာပါဆွေရင်တကြီးပိုးတွေ့လာတဲ့အချိန်မှာဒီအားလုံးရဲ့တွေ့ကြုံတွေမူတည်ပြီးတော့ပေါ့ဆရာเนาะမြန်မာနိုင်ငံအတွက်ဒီအရေးကြီးဆုံးဆိုလို့ရှိရင်ဘာကိုစပြီးတော့ရှင်းပြခြင်းလဲဆရာ
အခုလက်ရှိကျွန်တော်โอมิครอนဖြစ်နေတယ်ပေါ့เนาะဒီကဘာလုံးမှာလူတွေကပြောကြတယ်ဒီOmicron ကြီးပဲရှိနေသေးတာမဟုတ်ပါဘူးကျွန်တော် Delta တွေလည်းရှိပါတယ် Omicron ကတော့ကျွန်တော်တို့ဒီဆေးရုံတွေမှာဒီနေ့ဒီချိန်မှာစပြီးတော့ပြည်နှုံးနေကိုကျွန်တော်တွေ့ရပါတယ်ဟိုတချို့လူတွေဆိုလို့ရှိရင်ဆိုကျွန်တော်စီမှာလောလောလတ်လတ်တင်အောက်ဆီဂျင်ကကျွန်တော်100ရာခိုင်နှုန်းနီးပါးယူရတူနာရှိတယ်80ရာခိုင်နှုန်းရှိတယ်ဒူနာရှိတယ်ဆိုဒီလူတွေကိုအကုန်လုံးကျွန်တော်ပြန်ကြည့်လိုက်လို့ရှိရင် vaccine တရားမှမထိုးထားတဲ့လူတွေပါပြီးလို့ရှိရင်သူတို့ရဲ့ chest x-ray ဓာတ်မှန်ကိုကြည့်လိုက်တဲ့အခါမှာအဆုတ်ကမကြံတော့လောက်ကိုပျက်စီးသွားပါပြီကျွန်တော်တို့ကတော့နည်းနည်းလေးတော့ကောင်းလာနေတဲ့အနေအထားလေးရှိတယ်ဒါပေမဲ့လည်းပမာဏနိုင်ငံမှာရတဲ့ vaccine အနေအထားရင်းပမာဏနိုင်ငံမှာပေးနိုင်မဲ့ machine တွေပေါ့နော်ကျွန်တော်ဦးအထူးဖြင့်ဒီနိုင်ငံမှာကျွန်တော်တို့က high flow oxygen ကိုခေါ်တာပေါ့လေဆိုတော့ oxygen 100ရာခိုင်နှုန်းပေးပြီးတော့ amount အများကြီးနဲ့ကောင်းကောင်းလေးကိုကျွန်တော်တို့ထိန်းနိုင်တယ်ဆိုတော့တစ်ချိန်ကြီးမှာကိုယ်ခန္ဓာရောင်နေတဲ့ဟာကြီးကျသွားတဲ့တစ်ချိန်ကြီးမှာတော့ပြန်ပြီးကောင်းလာနိုင်မလားဆိုပြီးအချိန်တကူဆွဲဆန့်ပြီးကျွန်တော်ကလုပ်ဆိုတော့ omicron ဒီဘောဘောဆောဆောနေလို့ရတဲ့ virus မဟုတ်ပါဘူးအများအပြားမှာပြောနေတဲ့လည်းလည်းပပပဲဒုက္ခရောက်တယ်ဆိုတဲ့အနေထားဒီလူငယ်တွေအတွက်ရယ် vaccine ထိုးထားတဲ့လူတွေအတွက်ကိုမှန်ကျင်မှန်ပါလိမ့်မယ် vaccine အပြည့်ထိုးရဲဆိုတော့ကျွန်တော်ပြောချင်တာ3လုံးဒါတော့မှဒီ US နဲ့ European country မှာသုံးနေတဲ့ messenger RNA based vaccine ခေါ်တဲ့ Pfizer or Moderna ရောပေါ့နော်အဲ့ဒါထိုးထားတဲ့လူတွေမှာတော့ very mild disease ဆိုတော့မှန်ပါတယ် vaccine မထိုးထားတဲ့လူတွေမှာ2020မှာဖြစ်ခဲ့တဲ့ corona virus အတူတူပါပဲဒီနှုံးအသက်ကြီးတဲ့လူတွေမှာဒုက္ခရောက်နှုံးတွေလည်းအတူတူပါပဲဒါပေမဲ့ပိုဆိုးတာအရန်ကိုပြန့်နေတဲ့အတွက်ကြောင့်လူငယ်လေးတွေကဘာမှမဖြစ်ပေမဲ့ အိမ်မှာရှိတဲ့အဖိုးအဖွားအဖေအမေဦးလေးတို့အကုန်လုံးဒုက္ခရောက်နေပါတယ်။အဲ့ဒီဟာဒီသူတို့လုပ်ထားတဲ့ clinical study ကပုံမှန်နိုင်ငံမှာသုံးထားတဲ့ဒီတရုတ်ပြည်လာတဲ့ vaccine တွေဖြစ်တဲ့ Sinopharm နဲ့ Sinovac တို့နော်အဲ့ဒါနဲ့တခုမှလုပ်တာမရှိပါဘူးဆိုတော့ဒီ Sinopharm သုံးလုံးထိုးလို့လေ another vaccination status ကိုရနိုင်တာဆိုကျွန်တော်တို့မပြောတတ်ဘူးပေါ့နော
်ဟုတ်ကဲ့ဆရာကြီးသိဆုံးမှုအနေထားရောဆရာတို့ဘယ်လောက်ထိချုပ်နေရပြီလဲ
ဆိုတော့၃ဘတ်ထဲဝင်လာတဲ့အချိန်မှာအခုဆိုရင်မနေ့ကညတညတည်းဒီကျွန်တော်တို့မှာဆိုလို့ရှိရင်ခုန၄ရက်ပေါ့ဆုံးရှုံးနေပြီလို့ရှိရင်ကုတ်လို့ခေါ်ရ rapid response ပေါ့နော်ဟိုအသက်ရှူရသွားတယ်ဟိုနှလုံးရသွားတဲ့အတွက်ကြောင့်တော့ variable condition တွေလည်းရှိပါတယ်။မနေ့ကညတညတည်းဆို17ကျင်းတော့ဒီတို့တွေရှိပါတယ်ပေါ့နော်။ဆိုတော့တရရက်တရက်၄ရောက်ကနေ၈ရောက်ကြတယ်မှာအဆုံးရှုံးမှုရှိတယ်ဆိုတော့ဒီဘက်ကိုတွေ့ကြည့်လိုက်လို့ရှိရင်အယောက်20အထက်မှာရှိနိုင်တာပေါ့နော်။ဆိုတော့ဒါတော်တော်လေးများတာပေါ့လေ။ဟိုအရင်ကအနေထားတစ်ခုနဲ့နိုင်စွနိုင်လို့ရှိရင်ပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာကာကွယ်ဆေးနဲ့ပတ်သက်လို့ရောနောက်ဆုံးထူးခြားမှုနိုင်ငံတကာမှာတွေ့ထားတာရှိသေးလားဆရာ
။ဒီထဲမှာအရေးကြီးတဲ့တစ်ချက်ကတော့အင်္ဂလန်နိုင်ငံမှာစပြီးတော့ပြောတယ်အင်္ဂလန်မှာထိုးတာကတော့ကျွန်တော်တို့ဒီမှာနိုင်ငံမှာရှိတဲ့ကိုဗစ်ရှိပေါ့နော်အရင်လုံးရတဲ့တစ်နှစ်ပတ်ဝန်းကျင်လောက်ကတော့ရခဲ့တဲ့ဟာပေါ့လေအခုလည်းကြိုကြာကြိုကြာရတယ်လို့ပြောပါဒီကိုဗစ်ရှိဒီတို့မှာအသက်တိုးစတော်တော်လေးကိုစေးရုံကိုမတက်နိုင်အောင်ကာကွယ်နေတာတွေ့ရလေးကိုထိုးလို့ရှိရင်ပို့ပြီးတော့ကောင်းနိုင်မှာပေါ့65နှစ်အထက်ကလူတွေကိုသုံးလုံးထိုးထားတဲ့အခါမှာ90ရာခိုင်နှုန်းကျော်တဲ့လူတွေကစေးရုံမတက်ရတော့ဘူးဤသတ္တရုပ်တို့စီမှာထွေလာတယ်ဒါပေမဲ့၄ချိန်ပြောင်းထိုးလာတဲ့အခါမှာတို့တို့ကဒီ affected ကဘာမှသိပြီးတော့မထွက်လာဘူးပေါ့လေအဲကြောင့်မို့ဒီ၄ချိန်မြောက်ထိုးခြင်းဒီသူတို့အနေနဲ့ကတော့မအားပေးဘူးပေါ့နော်ဒါကြောင့်မို့အိန္ဒိယ third dose ထိုးတဲ့ covid ရှိပေါ့နော်ထိုးခြင်းဒီကျွန်တော်အနေနဲ့အတိုက်တွန်းပါတယ်အာ Sinopharm ရလို့ရှိရင်လည်းမတတ်နိုင်ဘူးပေါ့လေထိုးပေါ့ကွာဒါပေမဲ့၄လုံးထိုးခြင်းလို့၅လုံးထိုးခြင်းလို့ပြည်နိုင်ငံမှာမှတိုက်တွန်းမှုမရှိသေးတဲ့အတွက်ကြောင့်တော့မလုပ်သင့်သေးဘူး
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့အခုမြန်မာနိုင်ငံမှာလည်းဒီ Omicron ကစတွေ့လာတယ်ပေါ့အလားတူပဲပတ်ဝန်းကျင်အထူးသဖြင့်ဒီထိုင်းတို့အိန္ဒိယတို့မှာလည်းပို့ပို့ပြီးတော့တွေ့လာတာအပြင်ဒီတချို့သူတို့နိုင်ငံတွေအနေထားကြမြန်မာတွက်ကောဆရာကြီးဘယ်လိုအကြံပြုချင်လဲ
ထိုင်းနိုင်ငံမှာများလာဒီရဲ့ပိုင်းမှာပေါ့နော်သူတို့လည်းသူတို့နင်းသူတို့ဟာနေစပြီးတော့ထိနေသူစမ်းတာတော့ဒီတရုတ်ပြည်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဒီကမ္ဘာလုံးကိုဒီနေ့ဒီချိန်မှာအကုန်ပြောင်းသွားတာတနေရာမှမရှိတဲ့နေရာဆိုတာမရှိတော့ဘူးဒီကမ္ဘာလုံးမှာသူနင်းသူဆိုတာပဲပမာနိုင်ငံမှာလည်းအခုရှိနေပါတယ်အိန္ဒိယနိုင်ငံတွေမှာစပြီး prepare လုပ်ကြပမာနိုင်ငံလည်း prepare လုပ်ရပါလိမ့်မယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီ New York City မှာကိုရိုနာဗိုင်းရပ်စ်စပြီးဝင်လာတဲ့အချိန်မှာဒုက္ခရောက်ခြင်းဒီဝင်လာတဲ့အခါမှာသူကဒုနဲ့တင်နေယောဂါဖြစ်တဲ့လူကအုံနှင့်ကျင်းနေဝင်လာတဲ့အခါမှာကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီတက္ကသိုလ်လုံးမှာဟိုကောင်းလာပါတော့ health care system တခုရှိတဲ့နိုင်ငံတခုမှာပတ်စံကိုရေလိုသုံးနိုင်တဲ့နိုင်ငံတခုမှာတော့မှလူဦးရေတန်းနဲ့ချီပြီးတော့ဆုံးရှုံးသွားခဲ့ရတာအဲ့ဒါဒီဘာကြောင့်လဲဆိုတော့ preparation မရှိခဲ့လို့နောက်တစ်ခုကဒီ health care system ပြတ်သွားတာပေါ့ပြတ်သွားရဆိုတော့ဘာလဲဆိုဆရာဝန်တွေရောအလုပ်သမားတွေရောရှိသမျှ level ကလူတွေကဘာမှအလုပ်မလုပ်နိုင်ဆိုတော့စစ်စိုင်းတခုတော့ paralyze ဖြစ်ချသွားပြီးတော့ဒုက္ခရောက်တာပေါ့ဒါကြောင့်မလို့ပမာနိုင်ငံမှာလည်း prepare တော့လုပ်ထားပါလိမ့်မယ်အခုကကျွန်တော်တို့ဒီတစ်ချိန်မှာဆိုရင်ကျွန်တော်တို့ခံလာသေးတယ်ကျွန်တော်တို့ကိုယ်တိုင်အကုန်လုံးပထမတစ်ခေါက်တော့လည်းလုပ်လို့မျိုးကျွန်တော်ကသူက web prepare လုပ်ထားတဲ့ခါကျတော့ဥပမာဈေးရုံမှာကျွန်တော်လူနာတွေတက်ပြီးမြဲကျွန်တော်တို့မှာဆရာဝန်နေထားတွေရှိတယ်ကျွန်တော်တို့နှီးမျိုးစုံနဲ့ခွဲပြီးတော့ယူရယ်စစ်ဖြစ်တဲ့လူကိုကျွန်တော်တို့ဒီလိုမျိုးတက်နိုင်တဲ့လောက်အသက်ကိုကယ်နိုင်တဲ့လောက်ကိုကယ်တယ်ပေါ့လေဆိုဒီလိုလုပ်ခြင်းအပြင်ဈေးရုံတွေမှာ prepare လုပ်ထားရင်ဘယ်နေရာတွေမှာဖွင့်မလဲအဲ့မှာအခုဆိုရင်ဈေးရုံတွေမှာပဲကျွန်တော်တို့နေရာနည်းနည်းလေးကိုချက်ချက်ပြီးဖွင့်ပြီးကျွန်တော်တို့ကျွန်တော်ကုလိုက်ခြင်းအပြင်တော့ဥပမာဈေးကနေကျွန်တော်ပိတ်ချလိုက်တယ်အကုန်လုံးကြိုးကြိုးလေးကြည့်တယ်ဆိုတော့ဒါမျိုးတွေကလုပ်လို့ရတဲ့အပိုင်းပေါ့ဆိုတော့အဲ့ဒီအချိန်တော့ဒါမျိုးတွေမလုပ်ခဲ့လို့ကျွန်တော်အကုန်လုံးဒုက္ခရောက်သွားတ
ာဟုတ်ကဲ့နောက်ဆုံးရောကျွန်တော်မမေးမိတဲ့တခြားရည်ကြီးတာပြောလို့ရှိရမလားဆရာ
ပမာဏငယ်မှာကျွန်တော်အများဆုံးပြောချင်တာကဒီလူစုလူဝေးတွေမလုပ်ပါနဲ့ဒီယောဂါဒီကျောင်းသားတွေကနေစလာတာဒီ Omicron စပြီးပြပေါ်လာတာဒီတောင်အာဖရိကနိုင်ငံမှာရှိတဲ့ small town တွေမှာရှိတဲ့အဲ့ဒါတို့ကြောင်းသားတွေမှာဖြစ်တာပါ။အဲအဲ့ရနေတစ်ဆင့်တက္ကသိုလ်လုံးကြီးပါကူနေပါပြီ။ဒိုနီတူစွာပဲ US မှာ New York မှာစပြီးတော့တွေ့တာဒီ Upstate New York လို့ပြောဆိုတာဒီ virus ရှိတာမဟုတ်ဘူးလေ။နင်းတော်တော်လေးနေတာအိန္ဒိယတရားနေတာအဝေးကြီးတွေအဲ့မှာကြောင်းနေပဲရှိတာ။သူတို့ဆိုရင် vaccine နဲ့ထိုးထားပြီးသားလူတွေပါ။ဆိုတော့တက္ကသိုလ်ကြောင်းသားတွေမဆင်မတက်ကြဘူး။အဲ့လိုမျိုးတွေရနေတစ်ဆင့်ကူလာရင်းနဲ့နောက်ဆုံးကြတော့ဒီမှာလေ New York City New York State တခြားသော state တွေ state တွေဆက်ပြီးတော့ပြန်သွားတာပေါ့ဆိုတော့ဒါကြောင့်မို့စေမထူထားတဲ့လူတွေဖြစ်နိုင်လို့ရှိရင်စုစုဝေးဒီမလုပ်ပါနဲ့ဒီစစ်နိုင်တဲ့အခြေအနေရောက်လို့ရှိရင်စစ်ပါ
Okay ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ခဲ့ဂျမားရေကနာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုအခါမှာတော့ထိုင်းနိုင်ငံအခြေဆိုင် Fever Wine Door သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သားသတင်းလောအစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေကတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ဖလားနဲ့မင်းတက်မြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ဖွဲ့တွေကလက်နက်ကြီးပစ်ခတ်မှုကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်17လအတွင်းချင်းလူမျိုး160ကျော်တပ်ဖြတ်ခံခဲ့ရတယ်လို့ထုတ်ပြန်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းမှရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ဖလားနယ်မင်းတပ်မြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF အဖွဲ့တွေအကြားဇန်နဝါရီလ17နဲ့22ရက်နေ့တွေမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ချင်းပြည်နယ်ဖလားမြို့နယ်အတွင်းဇန်နဝါရီလ17ရက်နေ့မှာစစ်ကြောင်းချီလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုဘုံခွဲတိုက်ခိုက်ခဲ့သလို17ရက်နေ့ညနေပိုင်းရှန်အွမ်ဆိုတဲ့ရွာမှာစစ်ကောင်စီတပ်တွေထမင်းချက်နေတဲ့အချိန်ချုံခိုတိုက်ခိုက်ခဲ့လို့15ယောက်ကြာဆုံးခဲ့တယ်လို့ဖလန်း CNDF ပြန်ကြားရေးတာဝန်ခံကပြောပါတယ်။မင်းတပ်မြို့နယ်ဘက်မှာလည်းမတူပီမြို့နယ်ဘက်ကိုသွားတဲ့စစ်ကောင်စီတပ်ဖွဲ့စီရင်တန်းကိုမင်းတပ်မတူပီကြား42မိုင်မှာဇန်နဝါရီလ17ရက်ညနေ 9:00 အချိန်ခန့်ကချုံခိုတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သား4ဦးသေဆုံးပြီး45မိုင်မှာထပ်မံမိုင်းခွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သား3ဦးထပ်မံသေဆုံးခဲ့တယ်လို့မင်းတပ် CDF ကနေသတင်းထုတ်ပြန်ထားပါတယ်ဖလားနဲ့မင်းတပ်မြို့နယ်အတွင်းပစ်ခတ်တိုက်ခိုက်မှုမှာစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများတယ်လို့ CDF ဘက်ကပြောပေမဲ့တိကျအတည်ပြုချက်တော့မရရှိခဲ့ပါဘူး
။ Greenbin နဲ့ Cockrey မြို့အထက်အာရှလမ်းမပေါ်မှာပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ညကလောင်စာစီတင်လာတဲ့ကားတစ်စီးကိုကရင်မျိုးတားလူမျိုးရေးတပ်မတော် KNL ဘက်ကပစ်ခတ်တိုက်ခိုက်အပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေကရွာထဲမှာလက်နက်ကြီးလက်နက်ငယ်အပြင်လေယာဉ်တွေနဲ့ပြန်လည်ပုံကျဲတိုက်ခိုက်ခဲ့ပါတယ်စစ်ကောင်စီပြန်လည်ပစ်ခတ်တဲ့လက်နက်ကြီးတွေဟာ Cockrey တောင်ပိုင်းမြို့ဟောင်းရွာတစ်တမိုင်ကုံစားတဲ့ရွာဘက်ကိုရောက်ရှိပြီးဒေသခံတို့အသေဆုံးပြီးတော့စစ်တအုပ်တန်ရန်ရရှိသွားပါတယ်အဲ့ဒါပြင်နေချို့ပြက်စီးပြီး Rubber Chan တို့လည်းမီးလောင်သွားတယ်လို့အဲ့ဒီမှာရှိနေတဲ့ KNL တာဝန်ရှိသူတို့ကပြောပါတယ်အဲ့ဒီပစ်ခတ်မှုတွေကြောင့်ကော့ကရိတ်မြို့နယ်ထဲမှာထွက်ပြေးတိမ်းရှောင်နေတဲ့ဒေသခံ8,000ကျော်ရှိပြီးလက်ရှိအိမ်မပြန်ရဲတွေပဲတိမ်းရှောင်နေရဆဲဖြစ်ပါတယ်
မွန်ပြည်နယ်မော်လမြိုင်မြို့ဗအံဖက်အသွားအတရံတရားအလွန်ဆက်မှုစုံနဲ့လူနေရက်ွက်လမ်းတွေပေါ်မှာရောင်းချနေတဲ့ကျူးကျော်ဆိုင်တွေကိုဇန်နဝါရီလ10ရက်မနေ့ပိုင်းမှာလုံခြုံရေးတာဝန်ယူထားတဲ့စစ်သားတွေလာရောက်ဖယ်ရှားလိုက်ပါတယ်။အဲ့ဒီအနီးတစ်ဝိုက်မှာကျူးကျော်ဆိုင်100လောက်ရှိတဲ့အထက်မှာဆိုင်အကြီးတွေကိုတော့တပတ်အတွင်းအပြေးဖြတ်ပေးဖို့ပြောသွားပေမဲ့ဆိုင်ငယ်ပေါင်း60လောက်ကိုအဲ့ဒီနေ့မနေ့ပိုင်းမှာတခါတည်းဖျက်ဆီးပစ်လိုက်တယ်လို့အနီးတစ်ဝိုက်နေထိုင်တဲ့ညောင်ပင်စိတ်ရက်ွက်သားတဦးကပြောပါတယ်။အရင်အစိုးရလက်ထက်ကတည်းကလမ်းကျူးကျော်သူတွေကိုတတိပေးစာပေးဖို့ခဲ့တယ်လို့အစိုးရအပြောင်းလဲဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းလမ်းဦးစီးဌာနကလည်းဇန်နဝါရီလ10ရက်နေ့မှာအပြေးပိုင်ဖယ်ရှားပေးဖို့တတိပေးစာပေးဖို့ခဲ့ပါတယ်။
ရှမ်းပြည်တောင်ပိုင်းမွန်းကုံမြို့နယ်မှာမြောက်ပိုင်းမှာမိတပ်ဖွဲ့တွေနဲ့ RCSS ကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ပေးရှောင်လာတဲ့ရွာသားတွေရဲ့စခန်းထဲကိုစစ်ကောင်စီတပ်သားတွေကလာရောက်နေထိုင်တဲ့အတွက်စစ်ပေးရှောင်တွေရောစစ်ရှောင်ကူညီပေးနေတဲ့သူတွေပါစိုးရိမ်ထိတ်လန့်မှုဖြစ်ပွားနေပါတယ်။ဇန်နဝါရီလ17ရက်နေ့ကမွန်းကုံမြို့ရက်ကွက်6လွယ်လယ်မင်္ဂလာဘုံကြီးကျောင်းရှိစစ်ပေးရှောင်ရွာသား100နီးပါးနဲ့အတူစစ်ကောင်စီတပ်သား30ကျော်ကလာရောက်ရောနှောနေထိုင်တဲ့အတွက်စစ်ရှောင်တွေမြို့ထဲအထိတိုက်ပွဲဖြစ်ပွားလာမှာကိုစိုးရိမ်နေကြပါတယ်။စစ်ကောင်စီတပ်သားတွေဟာကနေ့ထိဘုံကြီးကျောင်းမှာဆက်လက်စခန်းချနေသေးတာကြောင့်စစ်ရှောင်တွေကိုကူညီပေးဖို့အတွက်လာကြတဲ့တခြားဒေသကစေတနာရှင်အလို့ရှင်တွေလည်းမလာရဲကြတော့ဘူးလို့မွန်းကုံမြို့ခံလူငယ်တွေကပြောပါတယ်
မောင်တော်မြို့နယ်ခုံတိုင်ကျေးရွာမြောက်ပိုင်းကလက်ဘော်ချောင်းအထက်ပိုင်းမှာဝါခုတ်သွားတဲ့ခုံတိုင်ကျေးရွာသားမျိုးအမျိုးသားတွေကိုဇန်နဝါရီလ9ရက်နေ့ကလက်နက်ကင်တစုကပြစ်ခတ်တဲ့အတွက်တဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခုံတိုင်ကျေးရွာသားဦးထွန်းလင်းဆိုသူညာဖက်ဒူးမှာဒဏ်ရာရရှိခဲ့တဲ့အတွက်အခုခါမောင်တော်စေယုံမှာစေကုသမှုခံယူနေရတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်သူတို့ကိုပြစ်ခတ်ခဲ့တဲ့လက်နက်ကင်တွေကတော့အစာအဖွဲလို့ယူဆရကြောင်းနဲ့အင်အား20ခန့်ရှိတယ်လို့ထွက်ပြေးလွတ်မြောက်လာသူတွေကပြောဆိုခဲ့ကြောင်းမောင်တော်မြို့ခံတွေကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆက်တလတာကာလအတွင်းစစ်ကောင်စီတပ်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ချင်းလူမျိုး160ကျော်တပ်ဖြတ်ခံခဲ့ရတယ်လို့ချင်းရေးရအဖွဲ့ချုပ် ICA ကပြောဆိုလိုက်ပါတယ်။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးတင်ဆက်ပေးထားပါတယ်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပွားပြီးနောက်ဖေဖော်ဝါရီလ1ရက်ကနေဒီဇင်ဘာလ31ရက်နေ့အထိစစ်တလတာကာလအတွင်းမှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ရဲ့တပ်ဖြတ်မှုကြောင့်ချင်းလူမျိုး163ဦးသေဆုံးခဲ့ရပြီလို့ချင်းကြီးရအဖွဲ့ချုပ် ICA ကဇန်နဝါရီလ6ရက်နေ့ကကြေညာချက်တစ်စောင်ထုတ်ပြန်လိုက်တာပါ။စစ်ကောင်စီတပ်ဖွဲ့အနေနဲ့ငင်းချမ်းစွာဇာနာဖို့ထုတ်နေကြတဲ့ပြည်သူတွေကိုအကြမ်းဖက်တိုက်ခိုက်တာ၊မတရားဖမ်းဆီးငှဉ်းပန်းနှိပ်စက်တာ၊မီးရှို့တပ်ဖြတ်တာ၊လက်နက်ကြီးအပါအဝင်လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ချင်းလူမျိုးအရက်သားပြည်သူအများစုဟာတည်ဆုံးကြရတာလို့ချင်းရီယာဖွဲ့ချုပ် ICA ရဲ့ပြန်ကြိုက်တော်ဝန်ခံကပြောပါတယ
်။ဆီအာနာသိမ့်ပြီးစစ်တလအတွင်းဒါစစ်ကောင်စီကြောင့်တည်ဆုံးရတဲ့ချင်းတိုင်းတာဝန်ရေ160ကျော်ရှိနေဆိုပြီးတော့မှကျွန်တော်တို့ထုတ်ပြန်ထားပါတယ်။ဒီတည်ဆုံးသွားတဲ့သူတွေထဲမှာတော့ဆန္ဒပြလို့ဒီတပိတ်တွေမောက်လို့စစ်ကောင်စီဘက်ကနေအကြမ်းဖက်ဖြိုခွဲလို့တည်ဆုံးတာတွေရှိမယ်။စစ်ကောင်စီဘက်ကနေဒီရဲရွာတွေထဲပေါ့နော်တကယ်ကြီးရွာတွေလူနေရပ်ကွက်တွေထဲဝင်ရောက်ပြီးတော့မှဒါရန်တန့်ပစ်ခတ်လို့နေအိမ်အတွင်းမှာပဲကြီးထိမှန်ပြီးတည်ဆုံးလည်းရှိမယ်။စစ်ပီးရှောင်ရင်းနဲ့အင်အားပြက်လက်ပြီးစေဝါမလုံလောက်လို့တည်ဆုံးတာပြီးတော့မှဒီစစ်ကောင်စီဘက်ကနေလူတွေကျင်းနေကြက်စားတဲ့နေရာတွေလူနေအိမ်တွေမှာဒါမိုင်းထောင်ထားလို့ဒါမိုင်းမိပြီးတော့မှတည်ဆုံးတာတွေရှိပါတယ်။ပြီးတော့မှဒီဖမ်းဆီးနှိပ်စက်ခံရလို့တည်ဆုံးတာလည်းရှိမယ်။မီးရှို့တပ်ဖြတ်ခံရလို့တည်ဆုံးတာတွေရှိရပေါ့နော်။တချို့ဆိုရင်ဒါအလောင်းတောင်ပြန်မရဘူး။အလောင်းဖြောင်းတဲ့တတိဖြောင်းတဲ့ပုံစံတွေလည်းရှိပါတယ်။
အဲ့ဒီတည်ဆုံးသူတွေထဲမှာအမျိုးသမီး18ဦးအပါအဝင်အယက်သားပြည်သူ89ဦးနဲ့ချင်းတော်လိုင်းတပ်ဖွဲ့ဝင်86ဦးပါဝင်ပြီးအဲ့ဒီထဲမှာစစ်ကောင်စီရဲ့မင်းရှုမှုကြောင့်တည်ဆုံးသူ9ဦးနဲ့အလောင်းပြန်မရတဲ့အယက်သား10ဦးတို့ပါဝင်တယ်လို့လည်း ICA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီတပ်ဖွဲ့တွေဟာပြီးခဲ့တဲ့ဇန်နဝါရီလ6ရက်နဲ့9ရက်နေ့ကလည်းမတူပီမြို့နယ်ကီလုံးနယ်လုံလောကျေးရွာဘက်မှာခွန်းတုံချင်းတရင်ဌာနတည်ထောင်သူတဦးလည်းဖြစ်အက်ဒီတာချုပ်ဟောင်းတဦးလည်းဖြစ်တဲ့ပုတ္တိကြီးမပါဝင်ခရီးသွားအယက်သားပြည်သူစစ်တပ်ဦးကိုလူသားတိုင်းအဖြစ်ဖမ်းဆီးပြီးတပ်ဖြတ်ခဲ့ကြပါတယ်စစ်ကောင်စီတပ်ဟာစစ်ရင်နဲ့ပတ်သက်ဆက်နွယ်မှုမရှိတဲ့အယက်သားပြည်သူတွေအပေါ်ပြစ်မှတ်ထားပြီးစနစ်တကျတိုက်ခိုက်တပ်ဖြတ်နေတာဖြစ်ပြီးဒါဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မှုဖြစ်တယ်လို့ ICA ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်တိုက်ပွဲဖြစ်လာပြီဆိုရင်တော့အယက်သားပြည်သူတွေအပေါ်မှာထိခိုက်မှုအ ਨੇ ဆုံးဖြစ်အောင်ပေါ့နော်ထိခိုက်မှုမရှိအောင်ရှောင်ရှားရမယ်အယက်သားပြည်သူတွေကိုကာကွယ်ရမယ်ဒီအယက်သားစေုံတို့စာတင်ကျောင်းတို့ဖျားကျောင်းတို့ဆိုရင်ဒါမတိုက်ခိုက်ရဘူးကာကွယ်ရမယ်ဆိုတဲ့ဒါကိုယ့်ရဲ့ conduct တွေရှိပြီးသားပေါ့နော်ဒီတော့ဒီစစ်ကောင်စီရတာတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေရတွေ့ရတယ်ပေါ့နော်ဒါစစ်စာဇဝတ်မှုတွေကျူးလွန်နေတာဟုတ်ဒါလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့စာဇဝတ်မှုပြီးတော့မှစစ်စာဇဝတ်မှုလည်းမြောက်ပါတယ
်စစ်ကောင်စီတပ်ဖွဲ့အနေနဲ့သူတို့ကျူးလွန်တဲ့ပြစ်မှုတွေပေါ်တာဝန်ခံရမှာဖြစ်တယ်လို့အယက်သားပြည်သူတွေရဲ့အသက်ဦးအိမ်စည်းစိမ်တွေကိုပြစ်မှတ်ထားတိုက်ခိုက်တပ်ဖြတ်တာတွေကိုချက်ချင်းရတံဖို့ကိုလည်းချင်းရဖွဲ့ချုပ်ကတောင်းဆိုထားပါတယ်ခင်ဗျာ
ဆက်ပြီးတော့ရခိုင်ပြည်နယ်စစ်တွေမြို့မှာမြို့တော်အင်ကာရဲနဲ့ညီအောင်လိုက်စင်မဲ့သုံးဘင်းရင်တွေဘေးရွယ်ဆိုင်ကယ်တွေကိုဖမ်းဆီးအရေးယူမယ်လို့ပြည်နယ်စီပင်တရားရေးကော်မတီကပြောဆိုလိုက်တဲ့အပေါ်ဒီလိုမျိုးဖမ်းဆီးအရေးယူမှုတွေမလုပ်ဖို့အရက်ဘတ်အဖွဲ့စည်းကိုဖွဲ့ကနေပြည်နယ်ဝန်ကြီးချုပ်စီကိုမကြသိမီကစာရေးတောင်းဆိုလိုက်ပါတယ်။ဘာကြောင့်အခုလိုမျိုးတောင်းဆိုရတာလဲ။ဖမ်းဆီးအရေးယူမှုတွေလုပ်ရင်ရောဘလိုမျိုးတက်ရောက်မှုတွေဖြစ်မှာလဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ရခိုင်ပြည်နယ်ဝန်ကြီးချုပ်စီစာရေးတောက်ဆိုရာမှာပါဝင်တဲ့ရခိုင်အမျိုးသမီးကွန်ရက်ဥက္ကဋ္ဌဒွါညိုရဲကသုံးပီးတွေနဲ့ဘေးတွေ့ဆိုင်ကယ်တွေကိုဖမ်းဆီးအရေးယူမှုတွေလုပ်ရင်ဖြစ်လာနိုင်တဲ့ဆိုးကျွေးတွေကိုအခုလိုပြောပါတယ
်။ကျွန်မတို့စီမားလေးစုံစမ်းလုပ်နေတာအားတက်နေတယ်ဒီကလေးပြီးတော့လူတွေကလည်းအလုပ်ပိုင်းရှားပါတော့စောင်းနေရင်ချီချင်းကစိတ်မလွယ်ပေါ့နော်။အဲ့လိုအနှီးရင်နေဖြစ်တဲ့ဘေးတွေတွေနဲ့သုံးဆိုင်ကယ်တွေဆန်းလိုက်မယ်ဆိုလို့ရှိရင်တော့ဆက်ရောက်မှုတွေတော်တော်လေးဆိုးကျွေးများနေပေါ့နော်။ဒါကြောင့်လည်းဆိုရင်အဲ့ဒီလူတွေရဲ့မိသားစုတွေ
ဇန်နဝါရီလ3ရက်နေ့ကပြည်내ဥပဒေချုပ်ရုံးအစည်းအဝေးခန့်မှန်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြည်내ကောင်စီပြောခွင့်ရဦးလှသိန်းကရခိုင်ပြည်တွင်းလိုက်စံမဲ့သုံးပီးတွေနဲ့ဘေးတွေ့ရိုက်တွေကိုဖမ်းဆီးအရေးယူမှုတွေလုပ်မယ်လို့ပြောဆိုခဲ့တာပါဒီလိုဖက်စီမှုတွေလှုပ်လာရင်မိသားစုစာဝဲနေရဲ့ပြဿနာပါဝင်သူတို့ကိုအားထားပြီးသွက်လာနေကြတဲ့အခြေခံလူတန်းစားတွေပါအခက်အခဲဖြစ်လာနိုင်တဲ့အတွက်ရခိုင်မျိုးသမီးများကွန်ရရခိုင်မျိုးသမီးများစေရုံရခိုင်တမျိုးသားလုံးစေလုံးညီညွတ်ရဲ့ကော်မတီညီညွတ်သားလူငယ်များစေရုံအပါအဝင်လူမှုအဖွဲ့အစည်းကိုယ်ဖွဲ့ကဖက်စီမှုတွေမလုပ်ဖို့ဇန်နဝါရီလခရနေ့ကဝန်ကြီးချုပ်ဒေါက်တာအောက်ကျော်မင်းစီစာရေးတောက်ဆိုခဲ့ကြတာဖြစ်ပါတယ်မြို့တော်အင်္ဂါရဲနဲ့ညီဖို့အတွက်ရိုက်စည်းကန်လက်စည်းကန်တွေကိုပြည်သူတွေနားလည်အောင်ရှာပြဖို့လိုတယ်လို့လည်းဒေါ်ညိုအေးကအခုလိုစပြောပါတယ်
ကျမတို့မှာလိုအပ်တာကရင်းစည်းကမ်းလမ်းစည်းကမ်းကိုပြည်သူအားလုံးနားလည်ဖို့ဖြတ်ပြတာလက်ခံတိတ်မမီဖြစ်နေတယ်။နောက်တစ်ခုကမြို့တော်အင်ကရက်နေညီဖို့အတွက်ကိုဘတ်စကားတွေဓာတ်တွေခိုင်းပြေးဆွဲတာစစ်တွေကမရှိဘူး။အခုကျမတို့စစ်တွေမှာကနေခံနေရာလည်းတက်လာကြတယ်ဆိုတော့သူတို့တွေလည်းလမ်းစည်းကမ်းကြီးစည်းကမ်းကြီးစက်မှတ်လို့မိခင်မှာမိမယ်ပေါ့နော်။အဲ့ဒါကိုကျမတို့အသိပညာပေးပြီးလုပ်ပေးလို့ရှိရင်တမိတကျတော့ဖြစ်သွားလိမ့်မယ
်။စိုက်တွေမြို့ကသုံးပြီးမဟုတ်သူတူဖြစ်တဲ့ကိုကျော်မြတ်ကဒီလိုဖန်ဆီးမှုတွေလုပ်ရင်မိသားစုအတော်မတွေးရစရာဖြစ်တယ်လို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။ဆောင်းဝင်းရေခက်ခဲဖြစ်မှာကမတွေးရစရာဘူးဘလို့လောက်ရမှာလဲဖမ်းမှာကိုလည်းကြောက်တယ်တတ်နိုင်ဆုံးတော့ရှောင်ပြီးသွားနေကြတယ်တကယ်လို့ဖမ်းလာမယ်ဆိုရင်အခက်ခဲကအမျိုးမျိုးကြုံရမယ်မိသားစုဆောင်းဝင်းရေကိုစည်းသုံးတက်တာကတမျိုးတခြားအလုပ်တွေပြောင်းလို့မယ်ဆိုရင်လည်းအဆင်မပြေဘူးလေတရက်လုံးမှ 9,000 6,000 ရတဲ့ပညာလုပ်ပဲရှိတယ်အဲ့ဒါတွေကလည်းနေ့တိုင်းလောက်ရတာမဟုတ်ဘူး
အခုလိုအနှစ်အယိုက်တွေကိုအာနာပေတွေကဖက်စီမှုတွေလှုပ်လာရင်အကျိုးဆက်တွေအဖြစ်အလောက်ကိုက်ချပါတဲ့ရခိုင်ပြည်မှာခိုးဆိုးလူရမှုတွေပါဝင်ရာဇဝဲမှုတွေမြတ်လာနိုင်တယ်လို့စိုက်တွေမြို့ခံတွေကစိုးရိမ်နေကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ချင်းပင်နယ်ဖလန်းနယ်မင်းတပ်မြို့နယ်ဖက်မှစစ်ကောင်စီတပ်နဲ့ချင်းကကွယ်ရေး CDF အဖွဲ့တွေအကြားဇန်နဝါရီလဒုတိယအပတ်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးစစ်တပ်ဘက်ကထိခိုက်မှုများတယ်လို့ CDF ဘက်ကပြောပါရယ်ကရင်ပြည်နယ်ကော့ကရိတ်မြို့အထက်အာရှလမ်းမပေါ်မှာလောင်စာစီတင်ကားတစ်စီးကို KNU ကပစ်ခတ်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေကရွာတွေထဲကိုလက်နက်ကြီးပစ်ခတ်မှုကြောင့်ရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့ပါရယ်
ရရှင်ရဲ့ခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။ထိုင်းနိုင်ငံအခြေစိုက် Fever Wine Dot သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။ကျွန်တော်တို့ VOA ကထုတ်လွှင့်တဲ့အတန်လင်းအစီအစဉ်တွေကိုဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းကျင်နေဆိုရင်တော့စာရေးသားဆက်သွယ်ရမယ့်လိပ်စာကအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မယ်ခင်ဗျာ
။ဆူရနိုင်ငံမှာဆင်အနာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေနိုင်ငံအဝန်းဆက်လက်ပေါ်ပေါက်နေကြမှာပဲ။ကြာသာပြင်းကခထွန်းမြို့တော်မှာဆန္ဒပြသူတွေကိုမြေရေဘုံတွေကြီးစစ်တွေနဲ့ပြစ်ခတ်ဖြိုခွဲတဲ့အကြောင်းတကြွလှုပ်ရှားသူတွေကပြောပါရယ်ခထွန်းမြို့တော်အပြင်ကက်ရက်ရှိနေတဲ့အွန်ဒါမန်မြို့နယ်ဒါဖာဒီဇာနီယာတော်များမှာဒီမိုကရေစီလှုပ်ရှားသူတွေကြာသာပြင်းကချီတက်ဆန္ဒပြတာပါဆီယနာစစ်ကောင်းဆောင်တွေအာနာဖယ်ရှားပြီးတောင်းဆိုကြတဲ့ဆန္ဒပြသူတွေကိုခထွန်းမြို့တော်ဘာရီအရက်မှာလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်နေနေရကဒဏ်ရာရသူ6ယောက်တည်းမင်းရှိတယ်လို့လည်းတကြွလှုပ်ရှားသူတွေကပြောပါရယ်သမရနန်းတော်ကိုချီတက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုလုံခြုံတပ်ဖွဲ့တွေကမြေရုံဘုံတို့ပြစ်ခတ်ဖြိုခွဲရလို့လဲတကြွလှရှားသူတွေကပြောဆိုတာဖြစ်ပါတယ်။အမေရိကန်မှာ Omicron COVID ပိုးကူးစက်မှုတွေတိုးလာနေချိန်မှာပဲကာယရောဂါတိုက်ဖျက်ရေးအစီအစဉ်တွေကိုတမန်ကျိုးပိုင်တွေကကြေညာလိုက်တယ်လို့အမေရိကန်ပြည်သူတွေကိုလည်းအားပေးနေတင်လိုက်ပါတယ်။ကူးစက်မြန် Omicron COVID ပိုးတိုက်ဖျက်ရေးကြိုးပမ်းမှုအစီအစဉ်တွေဖြစ်ရှေ့သတင်းဘက်ကစအမေရိကန်တွေကိုနှာခေါင်းစည်းတွေအခမဲ့ဝင်ငှပြီးမှဖြစ်တယ်လို့ယောဂါပိုးစစ်ဆေးတဲ့ပစ္စည်းနောက်ထပ်1,500ဝယ်ယူမယ်အကြောင်းလဲသမ္မတကပြောဆိုခဲ့တာပါ။အစောပိုင်းမှာတော့ကာယရောဂါတိုက်ဖျက်ရေးဒေါ်လာ1,500သုံးစွဲမဲ့အစီအစဉ်ကိုလည်းသမ္မတကကြေညာထားတာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မကြသေးတဲ့နိုင်ငံမြန်မာနိုင်ငံခီးစဉ်ပေါ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်တွေကြားမတူတဲ့သဘောထားအမြင်နဲ့စိုးရိမ်မှုတွေရှိနေတယ်လို့မလေးရှားနိုင်ငံကြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့၂ရက်ကြာခီးစဉ်ဟာအာဏာသိမ်းထားတာကိုအတိအမှတ်ပြုရရောက်မှာကိုစိုးရိမ်နေကြောင်းမတော်တင်ဘူးလို့ယူဆသူတွေရှိတဲ့အကြောင်းမလေးရှားနိုင်ငံကြားရေးဝန်ကြီးဆက်ဖူရင်အဗ်ဒူလာကကြာသာပြင်းတဲ့လုံကဒင်းတောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်။
တရင်ချင်းကျုပ်ကိုကိုအောင်လွင်ကပြောပြပေးသွားတာဖြစ်ပါရယ်ခင်ဗျာဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရမ်းမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကဂျင်မီကွတ်ဖြစ်ပါရယ်ရုပ်သံအင်ဂျင်နီယာကတော့ဇူဘဲလ်အယ်ထိုင်ယက်ဖြစ်ပါရယ်ဒီကနေ့မနေ့ VOA အတန်လွင်အစီအစဉ်တွေကို9.3149နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါရယ်တော်တာရှင်မြမပြည်သူပြည်သားအားလုံးဘေးရန်နေရယ်ဝေကွာကြပါစေ VOA ကိုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.